ဒီနေ့ညနေကျွန်တော်နှုတ်ခွတ်တော်နဲ့အတူတူဆက်ပြီးတော့ဆင်ခြင်စေခြင်းနဲ့ကျွန်တော်လူဖြစ်တဲ့ခါမှာကျွန်တော်အဖော်လူအဖော်နှစ်သက်လူသည်တော့တယောက်တည်းမနေကောင်းလို့ပြောတဲ့ခါမှာဘုရားကကဘာဦးတွေကတော့ဒီနေ့အဖော်ကိုပြင်ဆင်ပေးတယ်ဆိုတော့လူရဲ့သဘာဝထဲမှာတွေ့တာတယ်တန်ရောစင်ရှိတယ်အစုအဝေးနဲ့ကျွန်တော်နေတတ်တဲ့သဘာဝရှိတယ်။တော့ဒါပြင်တော့တယောက်တည်းသီးသက်နေတတ်တဲ့လူများလည်းရှိပါတယ်။ဒါတော့ဒီနေ့ဒါကချွင်းချက်နေတယ်ကျွန်တော်စဉ်းစားလို့ရတယ်။ဒါပေမဲ့လူဟာတယောက်တည်းရှိနေကနေမရှိတော့ဘူးဆိုရင်အထီးကျန်ခြင်းဆိုတဲ့အရာကိုကျွန်တော်ခံစားရတယ်။ဆိုလိုခြင်းတဲ့အရာကမိသားစုနဲ့တိုက်တိုက်ဝုန်းဝုန်းကြီးနေခဲ့တဲ့အရာကနေမိသားစုနဲ့ဝေးရအောင်နော်ခရီးထွက်သွားရပဲဖြစ်စေလုပ်ငန်းကင်ကန်းကြောင့်သွားရပဲဖြစ်စေတယောက်တည်းဖြစ်နေချိန်မှာအထီးကျန်ခြင်းကိုကျွန်တော်ခံစားရတယ်။ဒါမို့ချစ်ခင်သူနဲ့ကျွန်တော်တော့နီနီကကရှိနေတဲ့ချိန်ကနေအဲ့ဒီချစ်ခင်သူတွေအနားမှာမရှိရတဲ့ခါမှာ loneliness ဆိုရဲတော့ကျွန်တော်အထီးကျန်ခြင်းကိုခံစားရတဲ့သဘာဝဖြစ်တယ်။အဲ့ဒီ feeling အဲ့ဒီအရသာကိုတော့ကျွန်တော်ဒီနေ့လူဟာမကြိုက်။နာကြီးစရာတော့ဒီနေ့ကြေကွဲစရာတော့ခံစားချက်တစ်ခုအနေနဲ့စဉ်းစားတယ်။တော့ဒါကြောင့်မို့တော့အိမ်ကိုလွမ်းနေမိသားစုကိုလွမ်းနေနော်မြို့နေခဲ့တဲ့မြို့လေးလွမ်းနေတက်ခဲ့တဲ့ကျောင်းကိုလွမ်းနေငယ်ငယ်ကငယ်ချင်းတွေကိုလွမ်းနေနော်အသင်းတော်လွမ်းနေမိသားစုလွမ်းနေစသဖြင့်ကျွန်တော်ရဲ့သဘာဝ emotion နဲ့ပေါ့ဗောနော်ဒီနေ့လွမ်းဆွေးခြင်းဆိုတဲ့အရာကနော် normal ပေါ့နော်ပုံမှန်အတိုင်းဖြစ်တည်လဲရှိတယ်အဲ့တော့အဲ့ဒီလွမ်းဆွေးခြင်းအရာတွေကြေကွဲခြင်းအရာတွေကိုကျွန်တော်အသက်တာထဲမှာခံစားချက်တစ်ခုအနေနဲ့နော်ဖြစ်လာတဲ့ခါမှာတခါတည်းရန်လဲဘုရားကိုကျွန်တော်ကမေးတယ်မေးကုန်မေးတယ်ဘုရားကိုမချင်းတယ်ဆို why ပေါ့ကျွန်တော်ကဘာကြောင့်မလို့ဒီလိုတယောက်တည်းအထီးကျန်စေတာလဲနော်ဘာကြောင့်မလို့နော်ကျွန်တော်နားမှာရှိတဲ့ chicken သူတွေကိုနော်ယူဆောင်သွားတာလဲဘာကြောင့်မလို့နော်ဒီနေ့အများအတန်းကျွန်တော်ကိုနော်ဒီလိုတည်တည်တန့်တန့်ကြီးဖြစ်သွားအောင်ခွဲထုတ်လိုက်ရတာလဲဆိုတော့မိကုန်းနေကျွန်တော်အသက်တာထဲမှာမေးတတ်လေးရှိတယ်။ဒါပေမဲ့ဒီနေ့ညနေမှာကျွန်တော်အတူတူစဉ်းစားဆင်ခြင်မဲ့အရာဖြစ်တယ်။ဘုရားကအကြောင်းအရာမရှိဘဲကျွန်တော်အသက်တာထဲမှာဘယ်တော့မှအလုံးမလုပ်။ဘုရားကိုချစ်တော်သူတွေအတွက်ဘုရားကြံစီထားတဲ့အကြံစီကကျွန်တော်အကျိုးကိုရဖို့အတွက်မျှော်လင့်ကြံစီထားဖြစ်တယ်။ဒါဆိုအသက်တာ life plan ဘုရားကိုအနံ့ပေးပြီးဘုရားနဲ့သွာလာပေးပြီးဘုရားထဲမှာအသက်ရှင်နေဘုရားသားမြင့်နေနဲ့သွာလာတဲ့ဘဝထဲမှာကျွန်တော်ရဲ့အသက်တာမှာဘာကြောင့်မလို့ဒီတော့အထီးကျန်ခြင်းနေနော်ပန်ဝင်းကျင်နဲ့ဝေးကွာသွားတယ်နော် isolate ဖြစ်သွားတဲ့ခါတင်ကြရဲ့နော်ဒီနေ့ lonely ဖြစ်သွားတယ်ဆိုတော့အရာတွေကဘာကြောင့်လို့ဖြစ်တာလဲလို့ကျွန်တော်အသက်တာထဲမှာတစ်ခါတည်းမှာဖះကိုမိကုန်းထုတ်လိုက်လေရှိတယ်အဲ့ဒီအရာကိုကျွန်တော်သဘောမပေါက်ရင်အဲ့ဒီ loneliness မှာဖះအစားတခြားအရာနဲ့ကျွန်တော်ကအစားထုတ်မိအသက်တာထဲမှာမလိုအပ်တဲ့ပြဿနာကြီးဖြစ်လာဆိုတော့တစ်ခါတင်ကြရင်ကျွန်တော်ရဲ့အသက်တာမှာစိတ်ညစ်တယ်ဥမာ lonely ဖြစ်တယ် lonely ဖြစ်တဲ့ခါမှာတခြားပျော်ပါးစရာတွေနဲ့စိတ်ကိုအစားထုတ်လိုက်ရှိတယ်စိတ်ကိုအပျော်ရှာလေးရှိတယ်စိတ်ကျေနပ်အောင်ကျွန်တော်ဖြည့်ဆည်းပေးရှည်ဒါပေမဲ့တကယ်တမ်းစိတ်ကျေနပ်လာမင်းလေမကျေနပ်ပါဘူးပို့ပြီးတော့ပဲပြဿနာတွေရှုပ်လာဖြစ်တယ်เนาะဒီနေ့ဟိုတိုင်းတစ်ပါးမှာထွက်ပြီးတော့အလုပ်လုပ်တဲ့လူတွေရဲ့အသက်တာတော့เนาะ excuse ပြောလို့ပြောလို့ရတယ်တခါကျရင်အော်ဘာဖြစ်လို့เนาะဒီလိုတောက်စားလဲမင်းအော်ငါကအိမ်နဲ့ဝင်းနေလို့လွမ်းလို့ဒီချိန်မိသားစုမရှိတဲ့ခါမှာเนาะဒါလေးနဲ့ပဲเนาะဒီနေ့စိတ်ဖြည့်နေရတာเนาะဘာကြောင့်မို့ဒီเนาะလောင်းကစားဘာညာလှုပ်လဲလို့မင်းဒါလေးနဲ့စိတ်ဖြည့်နေရတာเนาะအလုပ်ကပြန်လိုက်ဘဲမှသွားစရာလည်းမရှိဘူးနော်ဒီနေ့အိမ်ထဲမှာ၆ကက်နေတဲ့ခါမှာနော်ဒီလူများတဲ့နေရာနော်ဒီဘာကြောင့်မလို့ဒီသူနေရာကိုသွားတာလဲဘာကြောင့်မလို့ကက်ဆီနိုသွားလဲဘာလို့ကလပ်သွားဆိုဒီမှာပဲလူတွေရှိတယ်ဒီမှာပဲအတိုင်းဝန်းရှိတယ်ဒီဟာလေးနဲ့စိတ်ကိုအာသာဖြေကြတယ်လို့ပြောလေပြောတတ်ရှိတယ်။ဒါပြင်ကျွန်တော်အသက်ရွယ်ကြီးမြင့်လာခါမှာလူကြီးဖြစ်တဲ့ခါမှာအော် lonely ဖြစ်သွားတယ်ဒါကြောင့်မလို့တသက်လုံးတော့ဒါတွေစိတ်ဝင်စားပါဒါပေမဲ့အခုချိန်မှာတော့ lonely ဖြစ်တဲ့အတွက်ဒီအရာလေးတွေနဲ့လုတ်တယ်လို့ကျွန်တော်ရဲ့ပတ်ဝန်းကျင်နေရာကဏ္ဍတည်တည်မှလည်းတွေ့ရတယ်ဘာကြောင့်မလို့အပေါ်ရှာတာလေမဟုတ်ဘူးငါ lonely ဖြစ်လူဟာတနည်းအားဖြင့်လူဟာ lonely ဖြစ်တဲ့အရာတော့မကြိုက်တချို့ကတော့ပေတီမလို့ငါတို့ကတကူတီးသမားပဲတယောက်တည်းပဲကြိုက်တာနော်ဒီလိုလူနဲ့ရှိပါတယ်နောက်ဒီညင်းချင်လဲညင်းလို့ရပါတယ်ဒါပေမဲ့ကျွန်တော်ဆိုလို့ရလူရဲ့အတွင်းသဘာဝဖះကတယောက်တည်းမနေကောင်းလို့ပြောတဲ့အတွက် तू ဖန်ဆင်းထားတဲ့လူဟာအပေါ်လိုတာဆိုတော့ဖះကောင်းကောင်းသိတယ် तू ဖန်ဆင်းထားတဲ့လူဟာအပိုက်မြုံလူတယ်ဆိုတော့ तू ကောင်းကောင်းသိတယ် तू ဖန်ဆင်းတဲ့လူဟာအတိုင်းဝိုင်းလူတယ်ဆိုတော့ကောင်းကောင်းသိတယ်ဒါကြောင့်မို့ဖះကမိသားစုဆိုတဲ့အရာကိုဒီနေ့တိဆောက်ပေးတယ်အသင်းတော်ဆိုတဲ့ခန္ဓာကိုတိဆောက်ပေးတယ်တော့ဒီနေ့အတိုင်းဝိုင်းဆိုတဲ့အရာကိုဖះကတိဆောက်ပေးတယ်ဒါပေမဲ့တစ်ခါတည်းမှာကျွန်တော်ရင်းမှာရှိတဲ့အတ္တစိတ်တွေကျွန်တော်မှာရှိတဲ့ဒေါသစိတ်တွေကြောင့်နာကြီးစိတ်တွေကြောင့်အဲ့ဒီအတိုင်းဝိုင်းတွေအဲ့ဒီအရာတွေကိုစွန့်ခွဲပြီးတော့တယောက်တည်းနေတတ်တဲ့သဘာဝတွေလည်းတချို့မှာမြင်ရတယ်ဒါပေမဲ့လူရဲ့အတွင်းသဘာဝထဲမှာလူဒီတယောက်တည်းမနေကောင်းလို့ပြောတဲ့အတွက်လူဟာတယောက်တည်းနေလို့မရအဲ့ဒီ lonely ဖြစ်တဲ့အရာသာပေါ်မှာရှိတယ်ဒါပေမဲ့တခါတည်းမှာဒီနေ့စဉ်းစားစီခြင်းအရာကဖခင်ကတမင်တကာကျွန်တော်တို့ကိုအဲ့ဒီတူးတဲ့ဖြစ်သွားအောင်ထားလိုက်တဲ့အခြေအနေရှိတယ်။နောက်ဘက်လေးတစ်ခုအရင်ဆုံးဖောက် ရှင်ဝံခရင်ခရင်24ကိုเนาะအတူတူသွားအောင်ယောဟန်24အငယ်25 26ကျွန်တော်အတူတူဖတ်အောင်ရန်တူဝါနှုတ်ပတ်တော်ဖိုက်စင်ကြောင်းငါသည်သင်တို့နှင့်အတူရှိစဉ်တွင်ဤစကားကိုပြောခဲ့ပြီးခမည်းတော်သည်ငါအတွက်ကြောင့်စေလွတ်တော်မူသောဥပဇေဆရာတည်းဟုသောတန်ရှင်သောဝိညာဉ်တော်သည်သင်တို့အားခတ်သိမ်းသောအရာတို့ကိုပြသသွန်သင်တော်မူ၍ငါပြောခဲ့သမျှသောစကားတို့ကိုမှတ်မိသောဉာဏ်ကိုသင်တို့အားပေးတော်မူမည်။နော်အဲ့တော့ခရစ်တော်ကပြောတယ်ဥပဇေဆရာဆိုရဲတန်ရှင်သောဝိညာဉ်တော်ကိုကျွန်တော်တို့ပြီးတယ်။နော်ကျွန်တော်ဒီဥပဇေဆရာဆိုရဲအတိတ်ပဲလေကျွန်တော်အားလုံးသိပြီးသားဖြစ်တယ်။အတွင်းကနေသွန်သင်သောဆရာအနီးကပ်သွန်သင်သောဆရာနော်ဒီနေ့အတနည်းအားဖြင့်အနားမှာသွန်သင်သောဆရာနော်ဥပဇေဆရာစလုံးကိုနော်ဟိုကျွန်တော်ကအခုဆိုရင်တက္ကနော်လော်ဂျီမြင့်လာအရင်ပါဠိစကားလုံးတွေပါဆိုတော့အဝေးပဲအခုဆိုကျွန်တော်ကိုင်တဲ့ဖုန်းထဲမှာပဲနော်ဒီနေ့ပါဠိ dictionary ရှိတယ်နော်အိမ်ရောက်လို့တကယ်လို့မသေးကြဘူးဆိုရင်အဲ့အလီဒေါင်းလုံးလိုက်ပါဠိမြန်မာ dictionary မှာနော်ဥပဇေဆစလုံးလေးကိုရေးထည့်ကြည့်လိုက်အဲ့ဒီမှာသူ့ရဲ့ definition အနက်အားလုံးနော်ဒီနေ့ပေါ်လာတာတွေ့ရမယ်အဲ့ဒီထဲမှာဘာပြောလဲဆိုရင်အနီးကပ်သင်ကြားပေးတော်သူတနည်းအားဖြင့်ကျွန်တော်တို့ယုံကြည်သူအထဲမှာဘုရားကတန်ရှင်းသောဝိညာဉ်တော်ဘုရားကိုထည့်ထားပေးတာဖြစ်တယ်အဲ့ဒါကျွန်တော်တို့အမြဲတမ်းဘတော်မှတယောက်တည်းမဟုတ်တော့အနီးကပ်အမြဲတမ်းနေပေးတော်မိတ်ဆွေဆရာသွန်သင်တော်သူရှိတယ်ယုံကြည်သူဟာဒါကြောင့်မို့ဘတော်မှငါတကိုယ်တည်းဆိုတဲ့စကားကိုတကယ်တမ်းတော့ပြောပိုင်ခွင့်မရှိဘူးပြောရင်အဲ့ဒီစကားကမမှန်အထဲမှာအီမာနွေလမပြောင်းလဲမပြဲ့ဘဲနဲ့အမြဲတမ်းရှိပြီးနေတယ်ဖခင်တယောက်ရှိတယ်သူကရှိနေလို့မကပဲကျွန်တော်တို့ကိုအရရမှာအရာအပြင်ခတ်သိမ်းသောအရာကိုသူကသွန်သင်ပေးနေတယ်နားလည်စေခြင်းနဲ့ကြားနာစေခြင်းနဲ့ကျွန်တော်တို့ကိုစကားပြောလဲရှိတယ်သူဒီမှာဘာစကားပြောနှုတ်ကတော်ဘာပြောလို့မင်းတော့ဥပဇေဆရာကြီးဟိုတော့တန်ရှင်းတော်ဝင်တော်မင်းသင်တို့အားခတ်သိမ်းသောအရာကိုပြတာသွန်သင်တော်မူ၍ငါပြောခဲ့သမျှသောစကားတို့ကိုမှတ်မိသောညာအားသင်တို့ပေးမယ်ဖခင်ပြောတဲ့စကားတွေကျွန်တော်အသက်တော်မှာမှတ်မိစေခြင်းဆိုတဲ့အရာဖခင်ရဲ့ဂတိတော်တွေတခါတည်းမှာဒီလိုအခြေအနေမျိုးဖြစ်လာတယ်ဒီလိုအခြေအနေမှာငါဘလို့ရင်ဆိုင်ရမလဲဆိုရင်တကယ်တော့ဖခင်စကားကပြောခဲ့ပြီးသားကျွန်တော်ကမေ့နေတာဒါပေမဲ့အတွင်းမှာရှိတဲ့စောစောဥပဇေဆရာဆွဲဒီမိတ်ဆွေဆရာကကျွန်တော်တို့ကိုသွန်သင်ပေးတယ်ဒီကိစ္စဒီအခြေအနေကတော့ဖခင်ကတကယ်တမ်းတော့ပြောထားပြီးသားဒါကအသက်ဆမ်းမဟုတ်ဘူးဟိုးရှေးမစွာတဲ့ကဖခင်အကျဉ်းစင်းနဲ့ဖခင်ရဲ့နှုတ်ပတ်တော်ကလာပြီးသားဒါပေမဲ့ကျွန်တော်ကတခြားအရာပေါ်မှာအာယုံဆိုင်နေတဲ့မေ့နေတယ်ဆိုတော့အထဲကဆရာကတခါသွန်သင်ပေးတယ်ဒါကြတဲ့ကျွန်တော်ကဒီဟာအဖြူလားအမဲလားနော်ဘယ်ဟာကိုရွေးရမှာလဲဘယ်လမ်းကိုသွားမှာလဲညာလမ်းကိုသွားမှာလဲရွေးချယ်ဖို့ရန်အတွက်ခက်ခဲနေတဲ့အချိန်မှာအထဲကဆရာကဒီလမ်းတော့သွားတဲ့ဒီလမ်းတော့မသွားသင့်ဘူးဒီစကားတော့ပြောသင့်တယ်ဒီစကားတော့မပြောသင့်ဘူးဒီအချိန်မှာတော့စောင့်သင့်တယ်ဒီအချိန်မှာတော့မစောင့်သင့်ဘူးဆိုတော့နော်အရာအားလုံးကိုသွန်သင်ပေးနေတဲ့သူရှိဘယ်တော့မှအထီးကျန်မဟုတ်ကျွန်တော်အထဲကနေအမြဲတမ်းအဖို့ပြုတ်ပေးနေဆရာရှိတယ်အဲ့တော့ဒီနေ့နေနေဆက်ပြီးတော့စင်ကြင်ရမယ့်အရာကအတွင်းမှာရှိတဲ့ဖခင်ကကျွန်တော်တို့ကိုစကားပြောတယ်။နူးညံ့စွာစကားပြောတယ်၊သတိပေးတဲ့အရာရှိတယ်၊ပြောတဲ့အရာရှိတယ်။ဒါပေမဲ့တစ်ခါတည်းမှာကျွန်တော်အသက်တိုင်းမှာအဲ့ဒီဖခင်ရဲ့စကားတော့မကြားရအောင်မကြားရအောင်။ဘာကြောင့်လဲလို့မင်းအပြင်ကအတန်နေအရန်စူညံနေလို့ဖြစ်တယ်။ခမရဲမှာတူတူလေးပြောတဲ့စကားကိုကြားဖို့အတွက်ကျန်တဲ့လူတွေအားလုံးကငြိမ်ငြိမ်လေးနေပေးရတယ်။အကယ်၍အခုကျွန်တော်ဒီခန်းမှာကျွန်တော်ပြောတဲ့စကားပြောနေ။မိုက်ခရိုဖုန်းမဲ့သုံးသုံး amplifier သုံးသုံးအခုဒီခန်းမှာထိုင်တဲ့လူတွေအားလုံးကစကားတွေအကျယ်ကြီးပြောနေ။နော်ဒီနေ့စူးစူးညံ့ညံ့မိသားအဖွဲ့နေသချင်းနေဆိုနေကျွန်တော်ပြောတဲ့အတန်ကိုရှင်းလင်းစွာကြားမှာပေါ့။အခုကျွန်တော်နှုတ်ကပြောတဲ့စကားအတန်ကိုကြားချင်တဲ့အတွက်အားလုံးဟာအခုတိတ်ဆိတ်စွာနေပြီးတော့နားဆွင့်ခံစားနေ။စကားမပြောတတ်လို့မဟုတ်ဘူးနော်ပြောတတ်တယ်မပြောချင်လို့မဟုတ်ပြောချင်တယ်ပြင်ကျွန်တော်မိသားဖွဲ့စကားပြောကြမယ်ဒါပေမဲ့အခုချိန်မှာဘာလို့တိတ်ဆိတ်စွာထိုင်နေတာလဲလို့မင်းကျွန်တော်ပြောတဲ့အတန်ကိုရှင်းလင်းစွာနားထောင်ချင်လို့တွေ့ဖြစ်တယ်အဲ့တော့ဒီစကားအတန်တစ်ခုတည်းထွက်ဖို့အတွက်ကျန်တဲ့စကားအတန်တွေအားလုံးကိုဖျားကတိတ်ဆိတ်စေတယ်ဒီစကားအတန်တစ်ခုကြားဖို့အတွက်ကျန်တဲ့ volume တွေအားလုံးကိုဖျားကရှော့ချလိုက်တယ်အဲ့တော့ဘဝအသက်တာမှာအတွင်းကဥပစေဆရာရဲ့အတန်ကိုထင်ရှားစွာကြားဖို့အတွက်အပြင်ကလူတွေရဲ့ဥပခါပြုတ်ခြင်းကိုကျွန်တော်ခံရတယ်။ အဲ့ဒီအရာကကျွန်တော်ရဲ့ life ထဲမှာဖျားဘာဖြစ်လို့သူတို့ငါ့ကိုစွန့်ခွာသွားတာလဲဆိုရင်မေးကိုမမေးနဲ့အထဲကအတန်ကိုကျွန်တော်ကိုမချားနိုင်တော့အောင်အပြင်ကအတန်နေစူညံနေဖျားပြောတဲ့အတန်ကိုကြားဖို့အတွက်အဲ့ဒီအပြင်ကအတန်ကိုဖျားကဖယ်ထုတ်ပေးရတယ်အဲ့ဒီခါမှာကျွန်တော်ကမခံစားနိုင်ဒီလူတွေငါ့ကိုဘာဖြစ်လို့ဥပက္ခပြုတာလဲငါ့ကိုဘာဖြစ်လို့ဥပက္ခပြုတာလဲငါ့ကိုဘာဖြစ်လို့ပြစ်ပယ်ထားတာလဲငါ့ကိုဘာဖြစ်လို့စကားမပြောတာလဲငါ့ကိုဘာဖြစ်လို့သူတို့ကဒီလိုလုပ်တာလဲကျွန်တော်အသက်တော်မင်းကိုထုတ်တယ်ငါကအရှင်မကျွန်တော်ရဲ့အသက်တာမှာအားငယ်စိတ်ပြတ်ခြင်းမှဝင်လာ။အော်ငါကတော့ဒီလိုဖြစ်နေလို့ငါကတော့ဒီလိုမစုံလင်လို့ငါဘဝအခြေအနေကဒီလိုဖြစ်နေလို့ငါကမပြည့်စုံလို့ဒီလိုလုပ်နေရလို့ဆိုတော့ကျွန်တော်ရဲ့အထက်မှာစိတ်ဓာတ်ကျခြင်းကဝင်လာတယ်။တကယ်တမ်းတော့အဲ့ဒီချိန်မှာဘုရားကတခါတည်းမှာကျွန်တော်အသက်တာမှာတခြားအသက်တွေအရန်အခြေကြီးကြားနေရင်အဲ့ဒီအသက်တွေကိုဘုရားကရှော့ချပေးရတယ်။အဲ့တော့ဒီအရာလေးကိုကျွန်တော်နှုတ်ပတ်တော်နဲ့အတူတူကဆင်ကြအောင်။တမန်ရာဆိုရင်တတိယဆောင်ခန်းကြီး19လောက်ကိုအတူတူသွားအောင်နော်ဓမ္မရာဇဝင်တတိယဆောင်ခန်းကြီး19နော်ခန်းကြီး16မှာနော်အေလီယာရဲ့အသက်တော်ကြောင့်တွေ့ရတယ်စင်နခွားဖြစ်နေတဲ့ဣသေလအမျိုးတွေကိုအေလီယာကပြက်ပြက်သားသားပဲနင်တို့ဘာလဖျောက်ကိုးကွယ်မှာလားထာဝရဖျောက်ကိုးကွယ်မှာမလားဆိုပြီးတော့ဘာလဖျောက်ကိုးကွယ်တဲ့နော်ပရောဖက်တွေနဲ့ကာမေလတောင်ပေါ်မှာရစ်ပလင်တင်ပြီးတော့မီးခေါ်တယ်ကျွန်တော်ဒီဖြစ်ဖြစ်အားလုံးသိတယ်နော်သူတို့အေလီယာခေါ်တဲ့ဖျားကမီးနဲ့ထူတယ်အေလီယာရဲ့ရစ်ပလင်ကိုလောင်ကျွမ်းစေတယ်ဘာလပရောဖက်အားလုံးကိုသူတုတ်တုတ်တယ်နော်ကျွန်တော်အခန်းကြီး19ရောက်လာတဲ့ခါမှာကျွန်တော်ယေစပေလအကြောင်းကိုဆင်ခြင်တုန်းကဒီအရာလေးကိုကျွန်တော်ဖတ်ပြီးပြီဖြစ်တယ်အဲ့တော့ဒါလေးနည်းနည်းပြန်ပြီးတော့ဖတ်အောင်နော်ဓမ္မရာဆိုရင်တတိယဆောင်ခန်းကြီး19အေလီယာပြုသောအမှုနှင့်ပရောဖက်အပေါင်းတို့ကိုဓာတ်နှင့်ကွက်မြတ်သောအမှုကိုအာဟတ်သည်ယေစပေလအားအကုန်စင်ကြားပြော၏ယေစပေလကနတ်ဖြန်နှင့်ယခုချိန်ရောက်မှသင်အသက်သည်တို့ပရောဖက်တို့အသက်ကဲ့သို့ငါမဖြစ်လင်ဖျားသည်ငါကိုထုံမြမကပြုစီဟုတမန်ကိုအေလီယာထံသို့ဆင်လွှင့်ကြားလိုက်၏ထိုအခါအေလီယာသည်ကြောက်သဖြင့်ထား၍အသက်လက်အောင်ဘေရရှေဘာမြို့သို့သွား၏ထိုမြို့၌ဂျုံကိုထားခဲ့၍သူကိုယ်တိုင်သည်တောသို့တနစ်ခီးသွားပြီးလျှင်ရသန်ပင်အောက်သို့ရောက်၍ထိုင်လျက်ထိုအခါကိုယ်အသက်သေရမည်ကြောင်းဆုတောင်းလျက်အဲတော့အေလီယာရဲ့အမှုတော်တွေကအောင်မြင်တယ်သူခေါ်တဲ့အခါမှာဖခင်ကမိနဲ့ထူးတယ်တခြားလူတွေကယာနဲ့ချီပြီးတော့ခေါ်တာအုတ်စုလိုက်ကြီးခေါ်တာကြဲကြဲလောင်လောင်အသက်နဲ့ခေါ်တယ်အင်တိုက်အားတိုက်ခေါ်တယ်ဒါမဲ့အဲ့ဒီခေါ်တဲ့အတန်ပေါ်မှာဘာလာဖျားဘာမှတုတ်တုတ်မလုပ်ပေမဲ့သူခေါ်တဲ့ထာဝရဖျားကဒီနေ့မိဖြင့်ထူးတယ်ဣသေလအမျိုးရဲ့ရှေ့မှာဖျားပုံးတော်ထင်ရှားစေတယ်တနည်းအားဖြင့်သူ့အမှုတော်ကမအောင်မြင်တာမဟုတ်သူ့အမှုတော်အောင်မြင်ခဲ့တယ်သူပြောတဲ့အတိုင်းဖျားကယေရှုပြုပြီးတယ်နမိတ်လက္ခဏာဖြစ်တယ်ထင်ရှားစွာယေရှုပြုတယ်အရှင်ပြေသောကာလဖြစ်တယ်ဒါမဲ့အဲ့ဒီသတင်းကိုတော့အာဟတ်ကတဆင့်ယေဇဗေလကြားသွားတဲ့ခါမှာယေဇဗေလကတော့ဒီနေ့လှုပ်ပြီး change ချောက်လိုက်တယ်အေလီယာမနက်ဖြန်မှာဒီဘာလာပရောဖက်လိုမျိုးနင်မသိရင်နော်အနည်းကိုအသေးသက်မယ်လို့ချင်းချောက်တဲ့အတန်ကြားတဲ့ခါမှာအေလီယာကြောက်ရွံ့ပြီးသူထွက်ပြေးသွားတယ်။ထွက်ပြေးခြင်းနဲ့အတူသူဘသူခါသူ့ဂျုံမှာပါသွားတယ်။ဒါပေမဲ့နောက်ဆုံးသူ့ဂျုံကိုထားခဲ့ပြီးသူတယောက်တည်းထွက်ပြေးသွားတယ်။အဲ့တော့ဒီနေ့အေလီယာရဲ့ပထမ stage တစ်ခုမှာလူတွေရှေ့မှာအောင်မြင်တဲ့အောင်မြင်တဲ့ကိုကြားရတယ်။ဟာမနာဘောအေလီယာခေါ်တဲ့ဖခင်ကမှအစ်စ်အေလီယာကြောင့်နင်တို့ကြားပြီးပြီလားအေလီယာခေါ်လိုက်တာဖခင်ကမင်းနဲ့ထူးတယ်အေလီယာဘာလာပရောဖက်တွေကိုတော့သုတ်သင်ရှင်းလိုက်လိုက်တယ်အဲ့ဒီသတင်းအဲ့ဒီသတင်းအဲ့ဒီအသံအဲ့ဒီအသံအဲ့ဒီအသံအဲ့ဒီအသံတွေအားလုံးဟာအေလီယာတွေမှာကြားနေရအခုအေလီယာကအဲ့ဒီနေရာအားလုံးကနေထွက်ပြေးရတဲ့ stage ရောက်သွားပြီသူထွက်ပြေးသွားပြီသူအဲ့ဒီအရာကနေသူထားခဲ့ရတယ်ထားခဲ့ပြီးသူအခုရသံပင်အောက်မှာသူဘယ်လောက်ထိစိတ်ဓာတ်ကျလဲလို့မင်းဖျားကျွန်တော်သိချင်တယ်တဲ့ကျွန်တော်အသက်ကိုရုပ်သိမ်းလိုက်ပါသူတက်တာမှာအဲ့ဒီအတန်အားလုံးနဲ့အဲ့ဒီနားမှာရှိတဲ့အရာအားလုံးရဲ့အဝေးတစ်ခုရောက်သွားပြီ။မနေ့ကအောင်ပြင်ခဲ့တယ်။မနေ့တုန်းကလူတွေရှေ့မှာလက်ခုပ်တီးပြီးတော့အမလေးဖရားရဲ့ prophet ကြီးလို့ချီးမွမ်းနေခံရပေမဲ့ဒီနေ့အချိန်မှာဝရံပြေးတယောက်လိုပဲထွက်ပြေးနေရပြီ။မိဖုရားဟိုမှာအမိန့်ထုတ်လိုက်ပြီ။နော်သက်မယ်ဆိုရဲချင်းချောင်းချင်းစကားအောက်မှာသူသွေးပြတ်သွားတယ်။သူ့ထဲမှာတိဆောက်ဆရာမရဖြစ်သွားတယ်။ဟုတ်ပြီနော်။ဒါကအေလီယာနော်။ဟိုတာမန်ဟိုချောင်းပြေးမြောင်းပြေးကလူမဟုတ်ဖះနဲ့စကားပြောနေလို့ဖះနဲ့မိသားအဖွဲ့နေတယ်လို့ဖះအတန်ကိုကြားနေတယ်သူဖះနဲ့အတူရှိနေတော့သူဖြစ်တယ်။ဒါပေမဲ့အခုသူ့ရဲ့အချိန်အသက်တာထဲမှာဘလောက်ထိတောင်ဒီနေ့ခံစားရလဲလို့မင်းကျွန်တော်သေခြင်းလှပါကြီးရဲ့အထိသူခံစားရတယ်။အဲ့တော့ကျွန်တော်နှုတ်ပတ်တော်လေးကိုနည်းနည်းကြော်ပြီးတော့ဖတ်ပြစီ။ခန်းကြီး19အငယ်9ဖတ်မယ်။ဥမင်ထဲသို့ဝင်၍နေ၏။ထာဝရဖျားဤနှုတ်ပတ်တော်ရောက်လာသည်ကအေလီယာသင်ဒီဤရဲ့၌အဘယ်သို့ပြုသည်ဟုမေးတော်မူ၏။အေလီယာကလည်းကျွန်ုပ်သည်ကောင်းကင်ဘုရားအရှင်ဖျားသခင်ထာဝရဘုရား၌အလွန်စိတ်အားကြီးပါ၏။ အကြောင်းမူကားဤတိလအမျိုးသားတို့သည်ကိုရောဤပြည်ရင်တရားကိုစွန့်ပစ်ပြီးလင်ကိုရောဤရစ်ပလင်များကိုဖြိုဖျက်၍ကိုရောဤပရောဖက်များကိုဓာတ်နှင့်တတ်ကြပါပြီကျွန်ုပ်တယောက်တည်းကြံ့ရင်း၍ကျွန်ုပ်အသက်ကိုပင်ရှာကြံ့ကြပြီးလျှောက်လေအေးလျက်ဘာပြောလဲကျွန်တော်တယောက်ပဲကျွန်တော်တွေကျန်တဲ့သူတွေအားလုံးကိုရောကိုမေ့ကုန်ပြီတခြားအရာတွေပဲဦးစားပေးနေတယ်တခြားအရာတွေပဲကိုးကွယ်နေတယ်တခြားအရာဖြစ်နောက်ဆုံးကျွန်တော်တယောက်တည်းကိုပဲတတ်ဖို့တောင်ထီသူတို့ကြံစီနေပြီတနည်းဖြင့်ဒီတရားမှာဘာတွေ့ဆိုအဲ့ဒီဥမင်ထဲမှာအေလိယအသက်တာထဲမှာတယောက်တည်းပဲကျန်တော့တယ်တယောက်တည်းပဲကျန်တော့တယ်မင်းစရာမေးကိုရှေ့အေးဘာမှလို့လဲကျွန်တော်မေးမလဲ तू ဘာလုံးမေးလို့ကိုရောဒီအချိန်နေနဲ့ရင်ဆိုင်ရတာလဲကျွန်တော်တည်းမိကကျွန်တော်ဘာမှလို့ကိုရောဒီအချိန်နဲ့ရင်ဆိုင်ရလဲဘာဖြစ်လို့ကျွန်တော်အခုချိန်မှာဥမင်ထဲမှာလို့ lonely life ထဲမှာကျွန်တော်တယောက်တည်းရှိနေရတာကျွန်တော်မေးတယ်အမေကဘာဖြစ်ခဲ့လို့ကျွန်တော်နားကချစ်ခင်သူတွေကစွန့်ခေါ်သွားရလဲတစုံတယောက်ကျွန်တော်နားကစွန့်ခေါ်သွားကျွန်တော်မေးအမေကရှိတယ်ငါဘာမှနေလို့လဲကိုချစ်ခင်တဲ့သူမရှိတော့ဆိုရင်ငါဘာလုံးမိလို့လဲငါဘာမှလဲနော်တခြားတော့ဆိုငါမားတာရှိရင်တောင်းမှန်ပါတယ်ဟဲ့တော့တခြားတမိုင်လို့သေးတာနော်တောင်းမှန်ပါတယ်ခွန့်လွတ်ပါပြန်လာပါနေမရှိပဲမနေနိုင်ပါဘူးစသဖြင့်ကျွန်တော်ဝမ်းနဲ့ချေခွဲတယ်ခံစားတယ်အဲ့ဒီမိကွာပါ why ဘာဖြစ်လဲငါဘာမှလို့လဲငါဘာလုံးမိလို့လဲအဲ့ချိန်မှာကိုယ်ကငါတလောက်ယူဆရတာနဲ့ငါလောက်ချစ်ရတာနဲ့ငါလောက်ကျင်နာရတာနဲ့လောက်ရဲ့လေချင်းဆိုတဲ့အရာနဲ့ကျွန်တော်အသက်တာတွေမှာခံစားရတယ်အခုအေးလေးကလည်းဒီမိကွန်ပြေကိုရောဒီလောက်ဖျားကိုဆန့်ကျင်နေတဲ့တွေကြားထဲမှာကျွန်တော်တယောက်တည်းကိုရောဘက်မှာရက်တည်တယ်ဒါပေမဲ့ကျွန်တော်ဘဝအခုဒီဥမင်ထဲမှာတယောက်တည်း lonely life ဖြစ်နေတယ်ဘာဖြစ်လို့ဖြစ်တာလဲကျွန်တော်မိကွန်မေးတယ်ပြာကျွန်တော်လောက်ဆက်ခဲ့တာလောက်ပါဝင်ခဲ့တာကျွန်တော်သဘောကောင်းအခုအရင်တော့မလေးကျွန်တော်အားလုံးကိုကြွေမွေးတော့ဒီနေ့အိမ်မှာလူတွေကိုအကုန်ခေါ်ဖိတ်ဒါပေမဲ့ကျွန်တော်အခုနေမကောင်းတဲ့အချိန်မှာတော့အားနည်းနေတဲ့အချိန်မှာကျွန်တော်နားမှာဘာမှမရှိတော့ပါလားကျွန်တော်လူမေကုန်းထုတ်တယ်တော့ကျွန်တော်အဆင်ပြေနေတဲ့အချိန်မှာတော့ဘေးနားပတ်ဝန်းကျင်မှာမိတ်ဆွေအပေါင်းအသင်းတွေအများကြီးရှိတယ်ဒါပေမဲ့အခုအချိန်မှာတော့ကျွန်တော်တယောက်တည်းပါလားတော့အဆင်ပြေတဲ့အချိန်မှာတော့လူတွေရှိမယ်အခုအချိန်မှာမရှိတော့ဘူးလားဒီခံစားချက်ရှိတယ်ဒီခံစားချက်ရှိတယ်ဘသူမှလည်းငါ့ကိုလာမလဲတော့ဘသူမှလည်းငါ့ကိုစကားမပြောတော့ဘသူမှလည်းငါ့ကိုမနစ်သိမ့်တော့ဘူးဆိုတော့အချင်းနေရှိ why ကိုရောဘာမှလို့လဲဘာမှမအောင်ဒီပါကြည့်အကြောင်းရှိတယ်အကြောင်းရှိတယ်အေလိယကိုအခုဘုရားစကားပြောတော့မယ်အဲ့ဒီစကားတန်ကတူတူလေးပြောမှာအဲ့ဒီတူတူလေးကိုကြားဖို့အတွက်ဘုရားဟာကျန်တဲ့ volume အားလုံးကိုတောင်းပြရတယ်တနည်းအားဖြင့်အတွင်းကဥပစေဆရာရဲ့အသက်ကိုကြားဖို့အတွက်အပြင်ကလူတွေရဲ့ဥပခါပြုခြင်းကိုခံရတယ်။ဥပခါပြုခြင်းခံရတယ်။အဲ့တော့အဲ့ဒီဝိညာဉ်ရသဘောကျွန်တော်နားလည်လာတဲ့အခါမှာကျွန်တော်အသက်တာထဲမှာဘာဖြစ်လို့ငါတယောက်တည်းဖြစ်နေလဲလို့ဖြစ်နေတဲ့အချိန်မှာတခြားအရာနဲ့ကျွန်တော်အစာမထိုးတော့အဲ့ဒီအချိန်မှာဖခင်ငါ့ကိုစကားပြောခြင်းလို့ပါဆိုတဲ့အသက်ကိုနားထောင်ဖို့အတွက်ဖြစ်တယ်။နောက်ဘက်တော့လေးကျွန်တော်လည်းဆက်ဖတ်ပြစီ။အငယ်၁၁မှာနုတ်ဘတ်တော်ကလည်းထွက်လို့ထာဝရဘုရားရှေ့တောင်ပေါ်မှာရိတ်နေလို့ထာဝရဘုရားကရှောက်သွားမည်ဟုမိန့်တော်မူထိုကအားကြီးသောလေသည်တောင်ထက်ကိုခွဲ၍ထာဝရဘုရားရှေ့တော်မှာကြောက်တုတ်ကိုချိုးဖဲ့သို့ရာတွင်ထာဝရဘုရားသည်လေ၌ရှိတော်မူလေနောက်မှာမြေလှုပ်ခြင်းရှိသို့ရာတွင်ထာဝရဘုရားသည်မြေလှုပ်ရှားလေရှိတော်မူလှုပ်ရှားခြင်းနောက်မီးရှိ၏သို့ရာတွင်ထာဝရဘုရားသည်မီး၌လည်းရှိတော်မူမီးနောက်မှာအတူဖောက်အောင်ဖြင်းညင်းသောအတန်ရှိ၏ရိုက်ဖောက်မီးနောက်မှာပါလေဖြင်းညင်းသောအတန်ရှိတိုးတိုးလေးပြောတာအဲ့တော့အေလိယတယောက်တည်းဖြစ်နေချိန်မှာအဲ့ဒီနေရာမှာဝုန်တိုင်းချဲသွားတယ်လေတိုက်တယ်မြေငလင်လှုပ်တယ်မြေလှုပ်တယ်မိပါတယ်ဒါပေမဲ့လေထဲမှာရောဒီနေ့မြေလှုပ်ခြင်းထဲမှာရောမိထဲမှာရောဖျားမသက်မကြောက်အားလုံးပြီးသွားတဲ့အခါချမှာဖြင်းညင်းသောအတန်ကိုဖျားကအေလိယကိုကြားစီတယ်အဲ့တော့အဲ့ဒီအတန်ကိုကြားနေဖို့အတွက်အေလိယကအခုတယောက်ထဲဥမင်ထဲမှာရှိနေတဲ့အခြေအနေတခုမှဖျားကပြင်ဆင်သူစကားအံကိုကြားဖို့အတွက်ကျွန်တော်အသက်တာထဲမှာဖခင်ကပြင်ဆင်ခြင်းဖြစ်တယ်မဟုတ်ရင်ကျွန်တော်တို့ကတခြားအသံတွေပဲကျွန်တော်ဇာတ်ထဲမှာကြားနေရတယ်ဆိုတော့ဥပစေဆရာဆိုတဲ့အတိတ်ပဲထဲမှာအတွင်းကသင်ပင်းနေဆရာလို့အတိတ်ပဲရတော့အနိကတ်သင်ပင်းနေတော့သူအနိကတ်ပြောနေတော့သူလည်းအတိတ်ပဲရတယ်ဒါဆိုကျွန်တော်ရဲ့ဥပစေဆရာတခါတည်းမှာတန်ရှင်းဝိညာဉ်မဟုတ်ဘူးကျွန်တော်အနာမှာတွတ်တွတ်နဲ့ပြောနေလူတွေကကျွန်တော်ရဲ့ဥပစေဆရာဖြစ်သွားတယ်လူဟာတခါတည်းမှာအနာကပြောတဲ့အသံမဲ့အဲ့ဒီလူကြီးတယောက်ရဲ့အသံအဲ့ဒီတစုံတယောက်ရဲ့အသံအဲ့ဒါချိုင်းနဲ့အဲ့ဒီလူဟာသူ့ရဲ့ဥပဇေဆရာဖြစ်သွားတယ်။ तू ပြောတာပဲဘလောက်တိတော့ကျွန်တော်သတိထားမယ်လို့တခါတည်းမှာကျွန်တော်နော်ဒီနေ့နှုတ်ပြတော့နောက်တစ်ခါမှာအဲ့ဒီဆရာတယောက်ပဲဒါပဲဖြစ်တဲ့ခါမှာလေဆရာပဲအဲ့ဆရာဥပဇေဆရာမဟုတ်ဘူး။ ကျွန်တော်တို့ကအမှုတော်ဆောင်ဆရာခေါ်ခြင်းခေါ်မခေါ်ခြင်းလည်းဆရာဆရာပဲဒါပေမဲ့ကျွန်တော်တို့ဒီဥပဇေဆရာမဥပဇေဆရာတပါးပဲရှိအဲ့ဒါသန့်စင်းသောဝိညာဉ်တော်ဒါပေမဲ့ဘယ်လောက်ထိဖြစ်လာလဲလို့မင်းယုံကြည်သူရဲ့အသက်တမှာဥပဇေဆရာဟာသန့်စင်းဝိညာဉ်တော်မဟုတ်ပဲနဲ့အဲ့ဒီဆရာဖြစ်သွားတယ်ဒီလိုပြောလို့နားမထောင်လို့ကျွန်တော်မဆိုလို့ဒီလိုပြောလို့မစင်ကြောင်းပြောဒါပေမဲ့အဲ့ဒီအသံနဲ့ကြားနေတဲ့အခါမှာတခါတည်းကျရင်ဖခင်ကအဲ့ဒီအရာနဲ့ကျွန်တော်ကို separate လုပ်လိုက်တယ်ကျွန်တော်အသံလေအဲ့ဒီအလုံးပဲဒါပဲအတန်ဆိုတာအတန်ထွက်မှာမဟုတ်ဘူးမိုင်းထဲမှာဒါပဲတွင်းနေဒါပဲစဉ်းစားနေဒါပဲမြင်နေဒါပဲကြားနေဒါပဲကြားနေဆိုတော့အဲ့ဒါအဲ့ဒီအတန်ပဲကြားနေတာအဲ့ဒီအလုံးကရင်ဖေဟာ separate လုပ်ပလိုက်တယ်အဲ့ဒီလူတယောက်ပဲအဲ့ဒီအတန်ပဲမိုးလျာမိုးချုံသူ့အတန်ပဲသူ့အတန်ပဲသူ့အတန်ပဲသူ့အတန်ပဲသူ့အတန်ဖေဟာ separate လုပ်လိုက်တယ်ဘာဖြစ်လို့လဲအဲ့ဒီလူကပြောရင်ပြောရင်ပြောရင်ကြားရင်ကြားရင်အဲ့ဒါကျွန်တော်ရဲ့ဥပဇေဆရာဖြစ်လိုက်အတွင်းထဲကဥပဇေဆရာအတန်ကျွန်တော်မကြားတတ်တော့နောက်တစ်ခုကသူကတူတူလေးပြောမှာတခွန်ပဲပြောမယ့်စကားကျွန်တော်တို့သိအရေးကြီးနေတယ်အခုအေလိယောပြောမယ့်စကားအရင်အရေးကြီးတယ်ဘယ်လားညာလားဆိုတဲ့ direction ကလမ်းမလို့မရအောင်ကျွန်တော် free will မှာကောင်းမောင်းတယ်ဒီအိတ်စစ်မှာထွက်မလားဟိုအိမ်ရှိကအိတ်စစ်မှာထွက်မလားဆိုလမ်းဖွင့်ထားတဲ့ navigator တူတူလေးပြောတယ် turn left ကွာပွားနေမကြောက် turn left ကျော်သွားရင်အဲ့ဒီ10 left ဆိုတဲ့စကလုံးတိုးတိုးလေးတစ်လုံးကကျွန်တော်ခရီးစဉ်တစ်ခုလုံးရဲ့နှောင့်နှေးချက်ကိုဖြစ်သွားစေနိုင်တယ်။အဲ့ဒီ AC မှာ10 left မလုံးမရတဲ့အတွက် straight သွားမရတဲ့အတွက်ဟိုးအချာကြီးပတ်ပြီးတပတ်ကြီးပတ်ပြီးတော့မှအဲ့ဒီ10 left ဆိုတဲ့နေရာကို navigator ပြန်ပို့ရတယ်။ဘာဖြစ်လို့သိလား။ 10 left ဆိုတဲ့စကားလေးတစ်လုံးကိုမကြားလိုက်မိလို့။အဲ့တော့အတွင်းကဥပဇေဆရာရဲ့စကားတစ်ခုကိုကျွန်တော်အသက်တာမှာမကြားလိုက်လို့အပေါက်ကျော်သွားရင်အဲ့ဒါအသက်တာမှာကြားတယ်တော်လေတယ်လို့ခေါ်တယ်။ဤတီလာအမျိုးအဲ့ဒီတခွန်းကိုအဲ့ဒါကိုမကြားတာ။ဖျားပုတ်ပေးမယ်အဲ့ဒါဂတိတော်ဆိုပြီးတော့သွန်သင်နေရဲ့စကားကိုသူတို့မကြားတဲ့ခါမှာတောထဲမှာလဲသွားတယ်။အကြိုက်ပဲလဲသွားတယ်။ခဏလေးနဲ့ရောက်မဲ့ခီးကအကြိုက်ဖြစ်သွားတယ်။တိတိယုံကြည်သူအသက်တော်ဘာဖြစ်လို့ဒီအရကြီးကမကြားတာလဲ။ကြားနေရတာလဲ။ကြောက်ကြနေရလဲ။နှောက်နေနေရလဲဆိုရင်ကျွန်တော်အသက်တော်မှာလဲသွားတယ်။အဲ့ဒီတခွန်းကိုမကြားမိလို့ဖြစ်တယ်။အဲ့တော့ဖခင်ကသိအရေးကြီးတဲ့ဇာတ်တွေကိုကျွန်တော်ပြောရင်ကျွန်တော်မကြားမှာဆိုတဲ့အတွက်အပြင်ကအရာတွေအားလုံးကိုဖခင်က short ချပေးရတယ်။ကျွန်တော်တို့ကို separate လုပ်ပေးရတယ်။ကျွန်တော်တို့ကိုအဲ့ဒီ isolate ဖြစ်အောင်အဲ့နေရာတစ်ခုပို့ပေးရတယ်။ဒါပေမဲ့ပြဿနာကအဲ့ဒီနေရာလေးရောက်သွားတဲ့ခါမှာဖခင်အတန်ထဲကျွန်တော်ကတခြားအရာပဲမျှော်လင့်တယ်။အဲ့ဒီအရာပဲတောင်းတနေ။အဲ့ဒီစူညံသင်တွေပဲကျွန်တော်ကတတိယတဲ့ခါမှာနောက်ထပ်စူညံသင်ဖြစ်တဲ့အပဝင်းကျင်တခုကျွန်တော်ကဖန်တီးဖို့အတွက်ကျွန်တော်ကစူးစမ်းတယ်အဲ့ဒီအရာရဖို့အတွက်ကျွန်တော်ကဆူတောင်းတယ်အဲ့ဒီအရာရဖို့အတွက်ကျွန်တော်မျှော်လင့်တဲ့ခါမှာဖခင်အတန်မကြောက်တခြားအတန်တွေပဲကျွန်တော်ကြားနေရတယ်အဲ့တော့ဖခင်အတန်ကိုကြားဖို့အတွက်တခြားအတန်တွေအားလုံးကိုရှော့ပေးရတယ်ဖခင်ကအဲ့တော့ယုံကြည်သူရဲ့အသက်တာဘယ်တော့မှ lonely life ဆိုတာမရှိဘူးအထဲကဥပဇေဆရာက तू နှစ်ယောက်တည်းပြောခြင်းတဲ့အချိန်မှာကျွန်တော်တို့ကိုပတ်ဝန်းကျင်အချိန်တွေတကွန်ဆရာထုတ်ပြရတယ်ကျန်တဲ့အရာအားလုံးကိုရှော့ချတယ်လူတွေရဲ့ဥပခါပြုတ်ခြင်းကိုခံရတယ်အဲ့လူဥပခါပြုတ်လို့မပြုတ်လို့မရအောင်အဲ့ပုံလူဥပခါမပြုတ်ရင်သူကြီးပဲပွားနေတာသူကြီးပဲပြောနေတာအဲ့တော့ဆင်ဆိုးနဲ့ငေါ့အမလေးဒီမိတ်လူတယောက်ကသူ့အကူကြီးလေးတလူတော့ကတော့ငေါ့တထွတ်တွပြောနေပြီးတော့အခုဘယ်ပြောက်သွားတာလဲစိတ်မပူနဲ့သူ့တိုင်းမခင်ဗျားကြားနေရတော့ဥပဇေဆရာအတန်မကြောက်သူကဥပဇေဆရာဖြစ်နေတာကိုဘိနာအတန်ပဲကြားနေရကိုဘိနာအတန်ကြားနေတခါလေကိုယောက်ျားကိုမိန်းမဥပဇေဆရာပဲကိုနာမကျွန်တော်ပြောသူတို့ပဲပြောနေဖျားသံမကြတော့မရသံမကြနေရเนาะအဲ့အသံမကြနေရဆိုတော့တစ်ခါကျရင်အသံတမိုက်ပြီးဝင်လိုက်တိတိနေเนาะအဲ့ဒီအသံဆိုတော့အဲ့ဒီခါမှကျွန်တော်တပွားတယ်မှာဖျားသံကိုကြားတယ်မဟုတ်ရင်ကျွန်တော်မလုပ်တတ်တော့ဘူးဖျားမမေးဘူးမရပဲမေးနေရတချို့လုံးဘာလုပ်ရမလဲဘာလုပ်ရမလဲအဲ့တော့အဲ့ direction နဲ့သွားနေကြတယ်တစ်ခါတည်းမှာဖြစ်တတ်တယ်ဒီဆရာကြောက်တယ်မကျွန်တော်ကကြားချင်နေတဲ့အတွက်အဲ့ဒီအသံမဲ့လိုက်ရှာအဲ့ဒီအသံမမီးတယ်တခုပြင်ဖျားမပေးသူ့ပဲလမ်းလမ်းမီးတယ်အဲ့တော့ stage တခုဘဝတခုမှာဖျားက separate လုပ်ပလိုက်တယ်나ကြီးတာဟာဘလို့ဖြစ်တာမဖြစ်ဘူးအဲ့ဒါအကျံစီရှိတယ်ဘဝမှာ나ကြီးစရာအကြောင်းမဟုတ်အဲ့ဒီကိစ္စကကျွန်တော်တို့နှုတ်မဆွေဥပဇေစရာမှားတော့မယ်အဲ့ဒါကြောင့်ဖျားကအဲ့ဒီအသံနေနဲ့ကျွန်တော်ကိုဖျက်တောက်ပေးတာဖြစ်တယ်အဲ့တော့အခုဒီနေရာမှာအေလိယားပါမှလည်းဘာမှမမောင်းဒါပေမဲ့သူ့ကိုဖျားကအဲ့ဒီလိုင်ကောင်းထဲမှာကျွန်တော်တယောက်တည်းရှိတကယ်တော့သူတယောက်တည်းမဟုတ်ဖျားခြံထားတဲ့ prophet ရှိနေသေးတယ်ဒါပေမဲ့အဲ့ဒီလူနဲ့ဖခင်ကခုချိန်မှာအေလိယားကိုပေးမတွေ့အချိန်တစ်ခုမရောက်သေးတဲ့အတွက်အဲ့ဒီအရာကိုပေးမပြောက်သူ့ကိုအဲ့ဒီ live ထဲမှာအဲ့ဒီနေရာတကယ်တော့ရတန်ဘေးအောက်မှာထိုင်နေတဲ့အချိန်တွေကတော့သူ့ကိုဖခင်စကားပြောလိုက်ပါလားမပြောဘူး အိမ်မှာနော်ဟိုဘုရားကအစာကျွေးသေးတဲ့ရေတိုက်တဲ့မင်းခီးစာအုံးနဲ့စာအုံးနဲ့သွားမဲ့ခီးဝေးတဲ့ဘာညာနဲ့နော်ကျွေးခဲ့တယ်ပြင်ဆင်ခဲ့တယ်ဥမင်ကူထဲမှာရှိနေတာဘုရားကပြောလိုက်ပါလားဟိုမှာမီးနဲ့ထဲမှာပြောလိုက်လေမီးနဲ့ပြောရင်ပိုလန့်တာပေါ့မီးထောက်ကြီးနဲ့ဝုံးစောစောတော့မီးနဲ့ဘုရားသူ့ထုခဲ့တာလေဘုရားမင်းစလာပါဘုရားရစ်ပလီအပေါ်ကလောင်တော့မီးကဆင်းလာပြီးရစ်ပလီလောင်ကျွမ်းလေဒါပေမဲ့အခုချိန်မှာအဲ့ဒီမီးနဲ့ဘုရားသူ့စကားမပြောဘူးပြင်းစွာသောမြင်းကလေးလှုပ်ချင်းတော့လေမြေတွေလှုပ်ချင်းတဲ့မှာမပြောဘူးလေဝုန်းတိုက်တယ်အဲ့ဒီမှာလည်းမပါဘူးတူတူလေးပြောတာတူတူလေးပြောတာအဲ့တော့အဲ့ဒီတူတူလေးကြားဖို့အတွက်လေငြိမ်သွားတယ်မီးငြိမ်သွားတယ်လှုပ်ရှားခြင်းနဲ့ငြိမ်သွားတယ်ဆိုလိုတာကအသက်တာထဲမှာတစ်ခါတည်းမှာပြင်းစွာသောလှုပ်ရှားခြင်းကိုကျွန်တော်ခံစားရတယ်အသက်တာကိုလာရှိတ်လုပ်တာပြင်းစွာသောလေတင့်ကိုလာရှိတ်လုပ်တယ်ပြင်းစွာသောမြင်းကလေးလာရှုတ်တယ်ပူလောင်သောမီးလောင်ကျွမ်းတယ်ပြီးတဲ့အခါမှာဘုရားကတူတူလေးပြောတာတနည်းအားဖြင့်အခုပြောမယ့်စကားသံအတွက်အသက်တာထဲမှာဘုရားကပြင်ဆင်တာအေလိယားကိုတယောက်ထဲထားတယ်တယောက်ထဲပြီးမှနော်ခြေနဲ့အောင်ရှိတ်လုပ်ပြီးတဲ့အခါကျမှဘုရားကဒီစကားကိုပြောတာဖြစ်တယ်အဲ့တော့ခြေသုံးကျင်ကိုကျွန်တော်ရဲ့အသက်တာမှာတစ်ခါတည်းမှာမီးနဲ့ယင်ဆိုင်ရတယ်လေနဲ့ယင်ဆိုင်ရတယ်ပြင်းစွာသောလှုပ်ရှားခြင်းနဲ့ယင်ဆိုင်ရတယ်ဒါပေမဲ့အဲ့ဒီနေရာထဲမှာကျွန်တော်ကဘုရားအသံကိုမြင်တယ်ဘုရားကတော့ဒီမီးထဲမှာကိုယ်ဘယ်လိုရှောက်မလဲကတော့ဒီလေထဲမှာကျွန်တော်ဘယ်လိုရှောက်မလဲဒီမုန်တိုင်းထဲမှာကျွန်တော်ဘယ်လိုရှောက်မလဲဘုရားကျွန်တော်မီးတယ်ဖေအားပါပြီလို့ဒီမို့ဖေအားကမီးချောင်းလည်းမပြောလေချောင်းလည်းမပြောမြေလှုပ်ချင်းချောင်းလည်းမပြောဘူးအားလုံးပြီးသွားတဲ့အခါချမ်းမှာတိုးတိုးလေးပြောတယ်ဒါပေမဲ့အရေးကြီးတာကအဲ့ဒီတိုးတိုးလေးပြောမဲ့အတန်ဖြင်းညင်းစွာပြောမဲ့အတန်ကိုကြားဖို့အတွက်ကျွန်တော်အသက်တမှာတခြားအရာဗော်လုံးနေအားလုံးဖေအားကရှော့ချပြရတယ်မီးနဲ့လှုပ်ခါပြစ်တယ်မီးနဲ့စစ်ကြောပြစ်တယ်နော်မြေလှုပ်ခါပြစ်လိုက်တယ်လေနဲ့ကျွန်တော်ကိုတိုက်ထုတ်ပလိုက်တယ်အဲ့ဒီအရာပြီးတဲ့ခါမှာဖေအားအတန်ကိုကျွန်တော်ကိုရှင်းလင်းစွာကြားစေဖို့အတွက်ဖေအားကပြင်ဆင်တာဖြစ်မဟုတ်ရင်အဲ့ဒီအချိန်ကကျွန်တော်ဘဝမှာအခုရင်ဆိုင်အချိန်နားမလည်နိုင်စရာကြီးပဲ။ဖေဟာဘာဖြစ်လို့ဒီလိုရင်ဆိုင်ရလဲ။ဖေဟာဘာဖြစ်လို့ကျွန်တော်ကိုမီးထဲမှာထည့်ရလဲ။ဖေဟာဘာဖြစ်လို့ဒီနေ့လေလောက်တာလဲ။ဖေဟာဘာဖြစ်လို့ကျွန်တော်တယောက်ထဲကျန်တာလဲ။အေလိယားဆိုတော့ तू ခံစားနေရကျွန်တော်တယောက်ထဲကျန်တော့ကျွန်တော်တယောက်ထဲကျန်တော့အဲ့ဒီစကားကို तू ထက်ကလည်းပြောနေတယ်။ကျွန်တော်တယောက်ထဲပဲ။တယောက်ထဲမှုချစ်တော်ညီကိုမမသင်ဘတော်မှတယောက်ထဲမဟုတ်။သင်ဘတော်မှတယောက်ထဲမဟုတ်။အထဲမှာဥပစီဆရာဆိုရသန့်ဆုံးဝင်တော်ဖျားရှိတယ်။သင်ဟာဘတော်မှတယောက်ထဲနေရတော့သူမဟုတ်ဒါပေမဲ့အဲ့ဒီတယောက်ထဲသောအတန်ကိုမကြားနိုင်လောက်အောင်အပြင်ကအရာရဲ့အတန်ကိုကျွန်တော်ကိုဖုံးလွှမ်းနေဖေရကအဲ့ဒီအရာအလုံးကိုရှော့ချလိုက်တယ်ဆိုတော့ကိုနားလေဖို့အတွက်ဖြစ်တယ်ပြီးတဲ့ခါမှာဖေရကတော့ဒီစကားသူ့ကိုပြောပါတယ်နောက်ဒီနေ့အငယ်16မှာရှင်နေသားယေဟုကိုဣတိလရှင်ပြန်ရ၌ခန့်ထား၍ဗိသိက်ပြီလောအာဘီလမဟောလာမြို့နေရှာဖက်သားအီလိရှေကိုတင့်ကိုစားပရောဖက်အရာ၌ခန့်ထား၍ဗိသိက်ပြီလို့တို့ဖြစ်ရင်ဟာဇီလဒါနဲ့လွတ်တော်သူကိုယေဟုတက်လင့်မြည်ယေဟုဒါနဲ့လွတ်တော်သူကိုအီလိရှေတိတ်လန့်မြည်တို့ရရင်ဘာလရှိ၌ဒူးထောက်ခြင်းနန်းခြင်းကိုမပြုတော်သူပေါင်းတည်းဟုသောဣသေလအမျိုးသား8000တို့ကိုငါဖို့ငါကြံကျွင်းစေသည်ဟုမိန့်တော်မူတယ်ဣသေလအမျိုး8000ကြံသေးတယ်ဒါပေမဲ့အဲ့ဒီ8000နဲ့အခုချိန်မှာအေလိယားကိုပေးမတွေ့8000အတန်နဲ့ဖခင်ကစကားမပြောတိုးညင်သောအတန်နဲ့ပြောတယ်တနည်းအားဖြင့်ကျွန်တော်ဘုရားမှာ I am lonely လို့မပြောနဲ့အဲ့ဒီလူတွေဘာလို့စွန့်ခွာသွားလဲမပြောနဲ့သင်တဲ့အတူရက်တည်တဲ့လူတွေရှိတယ်တရားပုံပြင်စေချင်တာဒီချက်ကိုနားလဲစေချင်တာသင်တဲ့အတူရက်တည်ပေးနေတဲ့သူတွေရှိတယ်ဒါပေမဲ့အဲ့ဒီရက်တည်ပေးနေတဲ့သူတွေအလယ်မှာကျွန်တော်ဘုရားကမထားဘူးမထားရတဲ့အကြောင်းရင်းကအဲ့ဒီအလယ်မှာသွားထိုင်အဲ့ဒီ8000အတန်နဲ့ကျွန်တော်အဲ့8000တမ်းနဲ့ကျွန်တော်ကြားမယ်အဲ့ဒီ8000မှာမထားမနဲ့ဂူထဲမှာတယောက်တည်းထားပြီးတဲ့အခါကျမှဘုရားကဖြင်းညင်းသောအတန်နဲ့အဲ့ဒီစကားကိုပြောတာအေလိရှေကိုဗိသိက်ပေးပါပြီးတဲ့ခါမှာအေလိယားကိုကောင်းကင်ကိုခြိကြွတယ်ထူချတော့အမှုရာနဲ့အေလိယားကိုဘုရားကအသက်တာထဲမှာသက်တည်ထူပေးတယ်ဂျေဇုပြုတယ်ပြင်ဆင်တယ်သွန်သင်တယ်ကြီးမားသောအရာအဲ့ဒီ experience ကလူတိုင်းမဖြစ်ဘူးကောင်းကင်ကိုအရှင်လိုက်တက်တက်သွားတယ်ဆိုရင် experience ကလူတိုင်းမဖြစ်ဘူးဒါပေမဲ့အေလိယား life ထဲမှာဘုရားကပြင်ဆင်ထားပြီးအဲ့ဒီပြင်ဆင်ခြင်းတနည်းအားဖြင့်เนาะထူခြားသောအသက်တာခြားနာသောအသက်တာမတူညီသောအသက်တာတနည်းအားဖြင့်တခြားသူတွေကိုအသုံးပြုပုံနဲ့သင်ကိုအသုံးပြုပဲပုံစံမတူတဲ့အခါမှာဘုရားကအဲ့ဒီကိစ္စကိုတိုးညင်းစွာပြောဖို့အတွက်အကြောင်းအရာရှိတဲ့အတွက်ကျန်တဲ့အသံတွေအားလုံးကိုရှော့ချပြရတယ်အဲ့ဒီအသံတွေပျောက်ကွယ်သွားတဲ့အခါကျမှဘုရားကအဲ့ဒီ instruction ကိုပေးတယ်ဒါပေမဲ့အဲ့ဒီစကားကို return ပေးအောင်မပြောခဲ့ဘူးနော်ဘာလာ prophet လေးရောက်တတ်နေတဲ့အချိန်မှာဘုရားကမပြောခဲ့ဘူးအဲ့ဒီအရာအားလုံးကိုမိတဲ့မှာမပြောခဲ့ဘူးလေတဲ့မှာမပြောခဲ့ဘူးမြေလှုပ်ရှားခြင်းတော့မပြောခဲ့ဘူးဖြင်းညင်းတော့အတန်နဲ့ပြောခဲ့တာဖြစ်တယ်အ Eddie A Sigo, Eddie Trapago, Eddie Tasco, Chiro Lutolumiao, Eddie Assignment of Jojo Dolumiao, Eddie Yaga, Ajichi do Yapiti, Lunango Pere Assignment of Thin to Piaji, Registry Pere Assignment, Hallelujah. Then Pina Lunamu, Thin Shia Lunamu, Thin Naga Lunamu, Ajenonga Pipuel Lunamu, Aku Lunamu, Nau Lemu, Beduna Mamature, a chance of Piapi and Centare, Eddie Yago, Chana and Bodwe, Akuchima, Ludia, Upaha, Pujo, Thin Kalim. Era one is Yajamu, Era Jesu Chimu Pere. မဟုတ်ရင်ကျွန်တော်ကအဲ့ဒီပုံမှာခံစားတယ်ဖျားရှင်ဘာဖြစ်တာလဲဖျားရှင်ဘာဖြစ်တာလဲဖျားရှင်ဘာဖြစ်တာအဲ့ဒီပုံမှာကျွန်တော်ခံစားရခါမှာဖျားအတန်ကျွန်တော်မကြားရတော့ဘူးကျွန်တော်ငိုတာဖုံးနေကျွန်တော်ရဲ့ဒီနေ့ညီးတွားတန်ကဖျားတုံးညင်းတဲ့အတန်ကိုမကြားတော့ကျွန်တော်နဲ့ကွန်ပလိန့်တက်တဲ့အတန်ကအဲ့ဒီအတန်ထပ်ဖုံးလွှမ်းသွားတယ်ဖျားရှင်ဘာဖြစ်တာလဲဘာမှမဖြစ်ဘူးအ အဲ့တော့ life မှာဘယ်တော့မှ lonely မဖြစ်ဒီအရာပေါ်မှာကျွန်တော်နားလည်ဖို့တွေ့ဖြစ်နောက်ထပ်လူတယောက်ရဲ့အသက်တာနဲ့ကျွန်တော်ဆက်ပြီးဆင်ကြအောင်ဓမ္မရာဆိုပထမဆုံးခန်းကြီး၃လောက်ကိုဖောက်တငယ်ရှမွေလာဒီအီလီရှေ့တွင်ထာဝရဘုရားအမှုတော်ကိုဆောင်ရွက်လေ၏ထိုကာလ၌ထာဝရဘုရားလှုပ်ပတ်တော်သည်နေပါ၏ထင်ရှားသောယူပါယုံမရှိတယံယောခာအေလိသည်မိမိနေရာ၌အေလိရဲ့သူ့မျက်စိမုံသောကြောင့်မမြင်နိုင်သောကာလဖျားခင်တစ်တာတော်ရှိရာထာဝရဘုရားအိမ်တော်၌မိခွက်မတည်မီရှမွေလသည်လည်းအေလိရဲ့ရှိသောအခါထာဝရဘုရားသည်ရှမွေလကိုခေါ်လိုမူ၍ရှမွေလကကျွန်ုပ်ရှိပါသည်ဟုထူးသဖြင့်အေလိထံသို့ပြေး၍ခေါ်ကြောင့်ကျွန်ုပ်လာပါဟုဆိုလျှင်အေလိကငါမခေါ်အိတ်တော်ဆိုသည့်အတိုင်းရှမွေလသွား၍အပြန်လေအဲ့တော့အေလိကာလဖြစ်တယ်အဲ့ဒီကာလမှာတဲ့အရေးကြီးဆုံးကထိုကာလ၌ထာဝရဘုရားနှုတ်ပတ်တော်သည်ဘာဖြစ်လဲနေပါဤထင်ရှားသောယူပါယုံမရှိထိုစီစဉ်မှာထိုကာလမှာဘုရားအသံမကြားရအောင်ဘုရားအသံနေပါသောသူဖြစ်တယ်ရှမွေလရဲ့ရှေ့မှာနှစ်ပေါင်းများစွာကြိုပြီးတော့အမှုဆောင်ခဲ့တဲ့အေလိစီမာတော်ဘုရားအသံမကြားတော့တနည်းအားဖြင့်ဒီနေရာမှာ quiet down ဖြစ်သွားတဲ့အရာကပတ်ဝန်းကျင်သာမကဘဲနဲ့ဖရာအတံမှာမကြားရလောက်အောင်တိတ်ဆိတ်သောကာလဖြစ်သွားတယ်။တိတ်ဆိတ်။ဘာသာမှမကြောက်။တခြားစုညံတန်တွေမဟုတ်ဖရာအတံမကြားရတဲ့ကာလဖြစ်တယ်။ကျွန်တော် life မှာတစ်ခါတည်းမှာအဲ့ဒီ season ဖြတ်သန်း။တခြားတံမဟုတ်တော့ဖရာအတံမှာမကြားရဘူး။နှုတ်ပေါ်တော့နားထောင်လဲဘာမှခွာရသူမခံစားကျန်းစာဖွင့်ဖက်လဲဘာမှတို့ထစ်သူမျိုးကျုံသက်တော်မဖြစ်တခြားယာရီနဲ့ကြားလဲအသက်တာထဲမှာဖះပြောတယ်လို့မခံစားရောက်ဒီအရာအားလုံးဟာတသက်ကြီးပဲလို့ကျွန်တော် live ထဲမှာခံစားနေရတဲ့ season ဖြစ်တယ်ဘာကြောင့်လဲဆိုတော့အဲ့ဒီနေရာမှာဖះအသက်မကြားရောက် casual နောက်တဲ့ notebook တော်လေးတစ်ခုဒီနေရာဖောက်ဒါလေးကိုကျွန်တော်လည်းညှိုးထိုးရမယ်ပြန်သွားဖို့အတွက်ဖြစ်တယ်အာမုတ်အနာဂတိကျမ်းခဏရှိအငယ်7ကိုဖောက်အမုတ်ဆိုတာစံစာထဲမှာပါပါတယ်ခဏရှိအငယ်7နော်ရရင်ကျွန်တော်ဖတ်ချင်တယ်အရှင်ထာဝရဘုရားမိန့်တော်မူသည်ကမွတ်သိက်ရှင်ဘေးကိုတပြည်လုံး၌ငါဖြစ်စေသောကာလရောက်လည်မည်အစာခေါင်းပါ၍မွတ်သိက်ရှင်ဘေးမဟုတ်ရေငတ်ခြင်းဘေးလည်းမဟုတ်ထာဝရဘုရားအမိန့်တော်ကိုမကြားရတော့မွတ်သိက်ခြင်းဘေးဖြစ်လိမ့်မည်ရပြီလားပဲခေါင်းပါမယ်တဲ့ဒါပေမဲ့အစာရှားတာရေရှားတာမဟုတ်ပါရှားလို့ဘုရားစကားရှားတော့ကာလဘုရားစကားကိုမကြားရတဲ့မွတ်သိက်ခြင်းကာလဖြစ်เนาะဒါကအာမုံနဲ့ဘုရားကစကားပြောခဲ့တဲ့အရာဖြစ်တယ်အခု season ဒီကာလမှာဘုရားစကားဟာရှားပါလာပြီစစ်မှန်သောတမန်တော်ဟာနည်းပါလာပြီဟုတ်ပြီเนาะအတူနဲ့အတူအစ်စ်နဲ့ရောနှောနေသောကာလဖြစ်တယ်ဘေယာကမျိုးစပါလေဘေယာကတောစပါလေခွဲခြားဖို့ရန်ခက်ခဲသောကာလဖြစ်တယ်။ဘေယာကသိုးလေဘေယာကသိုးရီခြုံထားတဲ့ဝင်ပလွေလေကျွန်တော်ခွဲခြားဖို့အတွက်ကာလဖြစ်လာတယ်။ဘေယာကနှုတ်ွက်တော်စစ်လေဘေယာကနှုတ်ွက်တော်အထုလေဘေယာကဒီနေ့အသက်ကိုဖြစ်စီရလေဘေယာကအသက်ကိုတတ်စီရလေကျွန်တော်ခွဲခြားရကာယခက်သောကာလဖြစ်လာတယ်။ဒီချမ်းစာအုပ်ကံပြီးတရားဟောနေပေမဲ့ဘုရားစကားစစ်စစ်လို့ကျွန်တော်ပြောလို့မရတော့ဘူး။လူတွေပေါင်းများစွာအာမင်ထုနေပေမဲ့အဲ့ဒီအသံဟာဘုရားအသံမဟုတ်ဟုတ်တယ်မဟုတ်ဘူးလို့ကျွန်တော်ခွဲခြားလို့မရသောကာလတစ်ခုဖြစ်လာတယ်။ တနည်းအားဖြင့်ဘာခေါင်းပါလာလဲလို့မင်းဖျားစကားခေါင်းပါလာတော့ကာလာဖြစ်လာပြီအဲ့တော့အခုဓမ္မဆိုပထမဆောင်မှာလဲအဲ့ဒီ season ဖြစ်လာတယ်အိမ်တော်ထဲမှာတခြားအရာရှိပြီမဲ့ဖျားအတန်မရှိတော့အမှုတော်ဆောင်ကြီးအေလိရှိနေပြီမဲ့ဖျားအတန်မရှိတော့အထင်းထဲမှာ functionally အလုံးလုံးနေကြပြီမဲ့ဖျားအတန်မရှိတော့ဒီနေ့ကာလမှာအသင်းတော်တွေရှိနေပြီမဲ့အသင်းတော်တွေမှာဖျားအတန်မရှိတော့အမှုတော်ဆောင်တွေရှိနေပြီမဲ့အမှုတော်ဆောင်တွေထဲမှာဖျားအတန်မရှိတော့အသင်းတော်တွေထဲမှာလှုပ်ဆောင်နေသူတွေရှိပြီမဲ့အဲ့ဒီလှုပ်ဆောင်နေသူတွေထဲမှာဖျားအတန်မရှိတော့ဖျားအတွက်စိတ်အားကြီးစွာလှုပ်ဆောင်နေကြပြီမဲ့အဲ့ဒီလှုပ်ဆောင်နေလူတွေကဖျားအတန်နဲ့စကားမပြောတော့ဖျားအတန်ရှားပါနေအတွင်းမှာရှယ်ဥပဇယ်ဆရာဆွဲတန်ရှင်းဆုံးဝင်တော်ဖျားရဲ့စကားအတန်ထက်အပြင်ကစကားအတန်တွေကဖုံးလွှမ်းနေအပြင်ကစကားအတန်တွေပဲကြားနေရတယ်အနီးကလူတွေရဲ့စကားအတန်တွေပဲကြားတယ်။ဩဝါဒအတန်ရဲ့ဖုံးလွှမ်းခြင်းခံရတယ်။လူမျိုးရဲ့အတန်ရဲ့ဖုံးလွှမ်းခြင်းခံရတယ်။ထောက်ခံအားပေးတဲ့သူတွေရဲ့ဖုံးလွှမ်းခြင်းခံရတယ်။မထောက်ခံမဆဲဆိုနေတဲ့လူတွေရဲ့အတန်ရဲ့ဖုံးလွှမ်းခြင်းခံရတယ်။တခြားအတန်တွေပဲဖြစ်တယ်။ဆိုတော့ဒီနေ့ဒီအချိန်မှာလဲရှမွေလရင်ဆိုင်နေရသောကာလဟာဘာတမ်းမှမကြားတဲ့ကာလဖြစ်။အဲဒီကာလမှာရှမွေလကိုဘုရားကစကားပြောတယ်အဲ့တော့တခါတည်းကျွန်တော်ရဲ့အသက်မှာအဲ့ဒီ season မျိုးဖြတ်သန်းနေရရင်เนาะဒီနေ့ဟိုလူကိုလက်ညှိုးထိုးဒီလူကိုလက်ညှိုးထိုးဟိုလူကိုအပြစ်တင်ဒီလူကိုအပြစ်တင်တဲ့ခေါင်းပါသောကာလမှာရှားပါသောကာလမှာဖျားအတန်ကိုရှားတတ်ဖို့အတွက်နားဆွင့်ဖို့အတွက်အရေးကြီးတယ်မဟုတ်ရင်ကျွန်တော်အသက်တာမှာအဲ့ဒီအရာပေါ်မှာပဲကျွန်တော်ကမျောပါသွားမယ်ဟုတ်တာပေါ့ဒီကာလမှာဘယ်ဟာကအတူမှန်မသိအစ်မမသိဖြစ်နေတယ်အဲ့တော့ရှုပ်ပါတယ်ဘာမှနားမထောင်တော့ဘူးဆိုဖွဲ့ရတမျိုးนกเรียกตุบอกจะน่ะผัดตาปิ๊นน่ะท่าเราเตียมนาจันตะမျိုးอ๋อบายเปอะอม่ายังไม่ขึ้นมาน้ําถองတော့ป่าวหมอบุนกเรียกน้ํามาไม่ถองจันน้ําไม่ถองจันบ่อารมณ์อ่ะอาม่าแคทิกอรีนี่มาจรเราแท้เลยหมอบุชินต้องอยู่ว่าเอริเฉยมาพญาอัตตังโจจ้าดับด้วยยีจิเลยบาจ้องเลยลุเมเอริเฉยมาพญาก็ชมวยลาก็ขอเลยだแม้ชมวยลาก็พญาขอช้องตูไม่ติดบุชมวยลาลุขอไล่ได้เฉยมาตูเอลิซิปี้ก็ขอลาได้ไม่ขอบูได้นี่งาไม่ขอบูได้ตัวไอ้ดอได้ตูเปียไอ้ได้နောက်ချင်းဖျားခေါ်ပြန်ရှမွေလာမဟုတ်ဘူးအေးလီခေါ်တဲ့အေးလီစီသွားပြန်ဩခေါ်လာအပမခေါ်ဘူးမင်းပြန်အဲ့တော့ဘလို့ဘလို့ငါ့ကိုအေးပြောင်းလာလုံးတယ်ထက်ခါလဲပြောတဲ့ခါကျအေးလီကရင်ပြီးသွားပြီဒါဖျားတမ်းမဖြစ်မယ်နောက်တစ်ခါခေါ်ရင်ကျွန်ုပ်ရှိပါသည်ကိုထုလိုက်တယ်နောက်တစ်ခါခေါ်တဲ့ခါမှာအငယ်ရှစ်မှာတတိယချင်းထာဝရဘုရားကရှမွေလာကိုခေါ်မလို့ရှမွေလာကထပြင်အေးလီထံသွားပြီးကိုရောခေါ်တော့ကြောင့်ကျွန်ုပ်လာဖို့ဆိုတော့ထာဝရဘုရားသည်တငယ်ကိုခေါ်တော်မူကြောင်းကိုအေလိသည်ရိတ်မိရင်လင်တင်သွားရဲ့အိတ်ဦးလောနောက်တစ်ပံအိုခေါ်လင်အိုထာဝရဘုရားအမိန်တော်ရှိပါကျွန်တော်ကိုရိုအချုံကြားပါ၏ဟုရှောက်မိကြောင်းရှမွေလကိုပါထားလေ၏ရှမွေလသည်သွားရွေးမိမိနေရာ၌အိတ်လေ၏ထာဝရဘုရားသည်ရှင်းဤသူရက်လေရှမွေလရှမွေကိုခေါ်တော်မူလင်ရှမွေလအိုထာဝရဘုရားအမိန်တော်ရှိပါကိုရိုအချုံကိုကြားပါသည်ဟုရှောက်လေ၏ထာဝရဘုရားကသတင်းကြားသောသူတိုင်းနားနှစ်ဖက်ခါးစီခြင်းကငါသည်ဤတီလာမျိုး၌ဇွန်တစ်ခုပြုမည်အဲ့တော့ရှမွေလာကဒီအတန်ကိုကြားတယ်။ဒါမဲ့ဖျားခွန်မှန်းသူမသိဘူး။ဒီအတန်ကိုသူကြားတယ်။ဒါမဲ့အေးလိခွန်မှန်းသိတယ်။ဘာကြောင့်လဲလို့မေးသူ့ပတ်ဝန်းကျင်မှာဖျားစကားဟာခေါင်းပါနေ။အဲ့ဒီ season ထဲမှာကျွန်တော်တို့ကိုဖြတ်သန်းစေတဲ့ကာလတစ်ခုမှာဖျားကကျွန်တော်တို့ကိုသူ့အတန်စစ်ကိုကျွန်တော်ကိုကြားစေခြင်းနဲ့ဟိုလူကြောင့်ဒီလူကြောင့်ဟိုလူမားတယ်ဒီလူမားတယ်လက်ညှိုးထိုးရမယ့်အချိန်မို့ဒီအချိန်မှာဖះကိုကိုဘာပြောသလဲကိုနားဆွဲမဲ့ချင်းဖြစ်တယ်ဟာလေလုယာမဟုတ်ရင်ကျွန်တော်တို့ကတရားသူကြီးဖြစ်နေဒီအချိန်မှာဟိုလူလည်းမားတယ်ဒီလူလည်းမားတယ်ဟိုလူလည်းမမောင်ဒီလူလည်းမမောင်ဟိုတရားမားတယ်ဒီတရားမားတယ်ဟိုတရားလွယ်ဒီတရားလွယ်အဲ့ဒီအရာတွေအားလုံးကိုလိုက်ဝေဖန်တယ်ကျွန်တော်တို့ကိုဖះပြောမဲ့စကားကျွန်တော်မကြားတော့ရှမွေလိုက်အသက်တာမှာအရင်ချင်းဘာကြောင့်လဲဆိုဖះစကားကြွေဝနေတော့ကာလမို့ခေါင်းပါတော့ကာလဖြစ်တယ်အာမုတ်ကာလလိုမျိုးယင်းနေ့ဒီ season ဟာခေါင်းပါတော့ကာလဖြစ်ပြီချစ်တော်ညီကိုမမတို့ဒီခေါင်းပါတော့ကာလမှာသင်ကိုဖះအခုစကားပြောဖို့အတွက်ရှိတယ်ဥပစေဆရာကစကားပြောဖို့အတွက်ရှိတယ်အဲ့ဒီအတန်ကိုကြားဖို့အတွက်ဖះဟာတခြား volume အားလုံးကို short ချထားတယ်ဒါပေမဲ့တခြား volume နဲ့အနေအမှာကျွန်တော်တို့ကဝေဖန်ကဲ့ရဲ့တန်တွေပဲလွှမ်းမိုးနေဖះတောင်ကျွန်တော်မကြားတော့ရှမွေလားဒီနေရာမှာ तू complain တက်လို့ရတယ်ဘလို့ဖြစ်တာလဲခမယာအေးလိကျွန်တော်မိပါခမယာကိုယုံလို့ဒီမှာလာအပ်ထားတာခမယာကောဖယားတန်ကြားလို့လားအေးလိကိုသူတူလက်ညှိုးထိုးချစ်ထိုးလို့ရတယ်ဟေးအေးလိမင်းငါ့ကိုဘာမှလာဆုံးမမနေနဲ့မင်းကလေးတော့မင်းနိုင်လို့လားရှင်မွေးလက်လွတ်လွတ်လို့ရတယ်ချစ်တော်ကြီးကိုမမတို့လက်ညှိုးထိုးလို့ရတယ်ခမယာအိမ်တော်လို့ပြောပြဖယားတန်လည်းမရှိဘူးပြောချင်ပြောလို့ရတယ်လက်ညှိုးထိုးလို့ရတယ်
အဲ့ဒီလိုမျိုးလက်ညှိုးထိုးပြီးအဲ့ဒီအသံတွေလွမ်းမိုးနေရှမွေလမကြတော့မကြရတော့ဘူးချက်တော်ကြီးကိုမမတို့ဒီနေ့ကျွန်တော်ရဲ့အသက်တာထဲမှာဒီစီဇန်မှာလက်ညှိုးထိုးဖို့ပဲကျွန်တော်ကစဉ်းစားနေတရားဟောချက်တစ်ခုကြားတဲ့ခါမှာဘာမားသဲကိုထောက်ဖို့အတွက်စဉ်းစားနေခါမှာဘုရားဘာပြောလဲလဲကျွန်တော်မကြတော့မကြိုက်တဲ့လူဆိုအဲ့ဒီလူနာမည်ကိုကြားလိုက်တဲ့ကသူပြောတာတော့မားတော့မှာပဲလို့အမားကြီးပဲလိုက်ရှာတဲ့ခါမှာအဲ့ဒီတဲကဘုရားသွန်သင်တဲ့အသံကျွန်တော်မကြတော့မကြတော့မကြရတော့ခေါင်းပါတဲ့အတွက်ရှာစားမယ်ကာလဖြစ်သွားပြီခြေသုံးကြီးကိုမမတော့ခေါင်းပါတဲ့အတွက်ကြားတဲ့စကားဟာအသက်တမြတ်တန်ဖိုးရှိတယ်ပေါ်များသောကာလမဟုတ်ခေါင်းပါတဲ့အတွက်ကျွန်တော်အဖို့ခပေးဖို့ပေးရအောင်တပါလုံးမှာစဘာတွေများတဲ့အချိန်မှာဘယ်သူမှအဲကုတုဒီမှာစဘာလာဝယ်စရာမလိုဘူးဒါပေမဲ့အစာခေါင်းပါတဲ့ခါမှာစဘာပဲရှိတဲ့ယောသက်လက်ထက်မှာယောသက်စီကိုအရောက်လာတယ်အဲ့တော့ပေါ်များခြင်းနဲ့ခေါင်းပါခြင်းကိုကျွန်တော်သက်တော်မှာနားလည်ဖို့အတွက်ဖြစ်တယ်နောက်ဘက်တော့ပေါ်များနေပြဿနာမရှိဘူးနောက်ဘက်တော့ခေါင်းမနေရကာလမှာကျွန်တော်ကအဖိုးခါပါမပေးချင်ကျွန်တော်ငတ်သေးဘူးပဲရှိတော့တယ်အဲ့တော့နောက်ဘက်တော့ရှင့်နေအောင်ကျွန်တော်အဖိုးခါပေးရမယ်သွားရမယ်အချိန်ပေးရမယ်အပြောအဆိုခံရမယ်အထုထောင်းခံရမယ်နောက်ပေးဆက်ရမယ်အချိန်ယူရမယ်ဒါမှကြားရမှာမဟုတ်ရင်မကြားတော့မဟုတ်ရင်ကျွန်တော်ကရှင့်နေမှာပဲငုတ်တုတ်ကထိုင်ပြီးမလုပ်ဖ ೇನೆ ဟိုလူဝေဖန်ဒီလူဝေဖန်ဟိုလူလက်ညှိုးထိုးဒီလက်ညှိုးထိုးနဲ့ဖရားတောင်ကျွန်တော်မကြားတော့အဲ့တော့ခေါင်းပါရကာလမှာကျွန်တော်ကပုံမူပြီးတော့အဖိုးတန်ပြီးတံမိုးထားမဲ့စီစဉ်ဖြစ်သွားပြီ။ပေးရရမယ်။အချိန်ပေးရရမယ်။ပေးဆက်ရရမယ်။စက္ကန့်ရရမယ်။နင်းကခံရမယ်။ပြောတော့ခံရမယ်။နှုတ်ပြတော့စားခြင်းနဲ့အပြောလည်းမခံတော့အဲ့ကိစ္စမရတော့ပြောလည်းခံတယ်နှုတ်ပြတော့ဆိုတော့ဘာချောင်းလဲခေါင်းပါရကာဘာလာဖြစ်တဲ့အတွက်အဲ့ဒီနှုတ်ပြတော့ဟာတံမိုးရှိလာပြီ။အချိန်ပေးရရမယ်။ဆိုလိုချင်တာကျွန်တော်ရဲ့အသက်တိုင်းမှာအလုတ်အခွင့်ကြောင့်ကျွန်တော်ကအချိန်ရှားပါနေတော့သူဖြစ်တယ်။ဘလုံးမဖျားစကားကိုမကြားနိုင်လောက်အချိန်ရှားပါနေရတဲ့အချိန်မှာကျွန်တော်တို့ကတံမိုးထားရောသူများတွေအိတ်တဲ့အချိန်မှာကျွန်တော်ကနှုတ်ဘတော်ရှာစားရောရှင်းရှင်းလေးပဲသူများတွေသပင်းစားနေတဲ့အချိန်မှာကိုကနှုတ်ဘတော်စားရောဘာကြောင့်ကျွန်တော်မှရှားနေတာသူများနဲ့မှမတူတာအဲ့တော့ဒီလိုအဖိုးခါပေးရမောင်းနေရမသွားလာမယ်အဲ့တော့ဒီအရာကရှမွေလာအသက်တာထဲမှာအေးလိဘာဖြစ်နေတယ်လဲကိုလက်ညှိုးထိုးဖို့အတွက်မဟုတ်ဘာကြောင့်ဆိုဖျားသူ့ကိုပြောတဲ့စကားထဲမှာအေးလိကိုဖယ်ရှားတဲ့အကြောင်းတွေပါတယ်သူကဒီလိုပြောတာ။နော်ကျွန်တော်လည်းနေဖတ်ပြစီ။ငယ်စနေမှာအေးလိအိမ်သားတို့တစ်ဖက်နိုင်ငါပြောသည့်အတိုင်းထုံနေတွင်ငါပြုတ်မည်ပြုတ်လက်စာရှိပြီးမှလက်စာတက်မည်သူသူဤသားတို့ကိုကိုရုံမှသည့်တိုင်အောင်ကိုပြုတ်တော်ဒုစရအဖြစ်ကိုသူသိတော်လေကြက်တဲသောမဆုံးမပဲနေသောကြောင့်သူအိမ်သားတို့၌ငါသည်အစီအမဲတံပေးမည်ဟုငါပြော၏ထို့ကြောင့်အေးလိအိမ်သားတို့အပြစ်နှင့်ရစ်ပူဇော်တကားအပြစ်မဖြစ်အစီအမဲတီချောင်းကိုငါချင်းဆို၏ရှမွေလာသည်နနက်တိုင်အောင်အိပ်ပြီးမှထာဝရဘုရားအိမ်တော်သို့တကားကိုဖွင့်လေ၏မြင်သောယူပါယုံကိုအေလိအားမကြားမပြောဝင်အေလိကလည်းငါသားရှမွေလာခေါ်နေရှမွေလာအကျုံးရှိပါ၏ထုလေ၏အေလိကလည်းအဘဲသောမိန့်တော်မူ၏ငါအာဟုတ်မထားပါနှင့်မိန့်တော်သူများကိုတစုံတစ်ခုအားငါ့ကိုပြောပါညာတွင်ခြင်းမဲ့ရှမွေလာက Facebook မှာမရေးလိုက် Feeling excited ဘုရားစကားပြောတယ်ကြည့်မရတဲ့အေလိအိမ်တော်ကိုဖះကဆုံးမတော့မယ်ဟာမဖွားဘူးချက်တော်ညီကောင်မမတို့ဒီခေတ်ဆိုသွားပြီနှကိုတဲကအေးလိကိုပြောချင်နေတာဖះကအဲ့လိုပေါ်ပြလာတော့လောက်တော့မလောက်ဘူးလောက်တော့မလောက်ဘူးအားပေးလိုက်တာအတူပဲရမ်းပုံတဲကိုမိစထိုးပြလိုက်တာအတူပဲအကြီးအကျယ်ကိုကျွန်တော်ပောက်ကွဲပြီးဖွားတော့ပါပြောချင်တယ်လာညင်းလေလာညင်းလေငါ့ကိုညကဖះစကားပြောတော့ငါ့ကိုညကဖះစကားပြောမယုံရင်အေးလိကိုလည်းမေးကြည့်ရှမွေလာလို့ဆွဲလို့ရတယ်ချက်တော်ညီကောင်မမတို့ဒီနေ့ကာလမှာကျွန်တော်အဲ့လိုဆွဲနေတာမယုံမေးကြည့်ဖះစကားပြောတီမန်ဒီလူတွေဖះမသုံးတော့ဒီလိုချတာရှမွေလာအဲ့ဒီမသွား Quiet down ဖះလောက်တာခေါင်းပါနေတော့ကာလမှာကြားတဲ့စကားကိုဖះတံမိုးထားဖះတံမိုးထားအောင်အေးလေးရှမွေလာကိုသင်ပေးတယ်ဘသူမှမပြောတဲ့အချိန်မှာသူ့ကိုလာပြောတဲ့စကားဟာသူ့အသက်တာထဲမှာတိဆောက်ဖို့အတွက်ဖြစ်တယ်ချစ်တော်ညီကိုမောင်းတေချာနားထောင်ပါဒီလောက်ခံပါနေတဲ့အချိန်မှာတင့်ကိုဖျားဖွင့်ပြတော့နှုတ်ကပတ်တော်သည်သူတပောက်တိုက်ခိုက်ဖို့အတွက်မဟုတ်ကိုယ့်ကိုပြုတ်ပြင်ဖို့အတွက်ဖြစ်တယ်။အဲ့ဒါတံမိုးထားခြင်းလို့ခေါ်တယ်။ခံပါနေတယ်ဒီကာလမှာဒီလောက်ခံပါနေတယ်ပြောနေတယ်အစာမရှာရေမရှာပဲနှုတ်ကပတ်တော်ခံပါရကာလမှာဖျားကိုယ့်ကိုပြောတဲ့စကားဟာကိုတီဆောက်ဖို့အတွက်ဖြစ်တယ်။အဲ့ဒါအသက်တမျှအရေးကြီးတယ်။ကျွန်တော်ရှင်းရှင်းလေးပဲဥမာစဉ်းစားမယ်။ဒီကဘာလုံးအစာခံပါတဲ့ခါမှာရောသက်လက်ထက်မှာစပကြီးရှိတယ်။အဲကူတူတီတကူတကအဲ့စပောက်သွားဝယ်တယ်ပြန်လာတော့အဲ့ဒီစပောက်ကိုစမ်းလာသူများကိုလိုက်ပေါက်မလားအေဂိုဒူရီသွားဝယ်ပြန်လိုက်ပေါက်ရင်အယူပဲရှိမယ်ရှားပါပါတယ်ဆိုတော့ဘယ်သူစမ်းမလဲကိုစမ်းမယ်ကိုအားရှိအောင် ကိုပြင်ဆင်မယ်ကိုထဲမှာတိဆောက်မယ်ကိုခွာဖြစ်စေမယ်ကိုချစ်ခင်တော့ကိုအနီးမှာရှိရလို့ကိုကျွေးမွေးမယ်အဲ့ဒါခေါင်းမချင်းကာလာမှာရလာတော့အစာပေါ်မှာတံပိုးထားခြင်းဖြစ်တယ်ပြည့်တဲ့လူတကောင်အဲ့ဒါနဲ့လိုက်ပေါက်ပေါများနေတော့တမျိုးပေါ့အခုဖျားစကားခေါင်းပါနေပြီတင့်ဖျားပေါ်ပြလိုက်အရာကတင့်နဲ့မှာတိဆောက်ဖို့တော့ဖြစ်တယ်တင့်နဲ့အနီးဆုံးမှာရှိတဲ့သူတွေရဲ့အသက်တာမှာကျွေးမွေးတိဆောက်ဖို့တော့ဖြစ်တယ်လိုက်ပြီးကျဲနေဖို့တော့မဟုတ်လိုက်ပေါက်နေဖို့အတွက်မဟုတ်လိုက်ဖြတ်နေဖို့အတွက်မဟုတ်လိုက်ပြီးဖဲ့နေဖို့အတွက်မဟုတ်လိုက်ပြီးဖွာနေဖို့အတွက်မဟုတ်အဲ့ဒီအရာကကိုယ်အသက်တာမှာတိဆောက်ဘာလို့အရန်ခေါင်းမနေပြီအချိန်ကာလမှာရှိတော့ခေါင်းမရအာမို့လို့ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ဘုရားကဝါလင်စွာကျွေးမွေးနေခြင်းပေါ်မှာကျွန်တော်စားဖို့အတွက်ဖြစ်လာပြီကိုယ်နီးဆက်သောသူကိုတိဆောက်ဖို့အတွက်ဖြစ်တယ်အဲ့တော့ရှမွေလအသက်တာမှာဘုရားစကားသူ့အလိုတန်ဖိုးထားတယ်သူ့ကိုဘုရားပြောတဲ့စကားကသူ့အသက်တာမှာသင်ငန်းစာယူပြီးသူတိဆောက်ဖို့အတွက်ဖြစ်တယ်အေလီကိုတိုက်ခိုက်ဖို့အတွက်မဟုတ်အီလီကိစ္စဖျားသူဘုရှင်နဲ့အီလီသားတွေသူဘုရားကိစ္စသူဘုရှင်နဲ့အဲ့ဒီအရာကရှမွေလာနဲ့မဆိုင်ဘူးကြားလာတဲ့စကားပေါ်မှာသူတိဆောက်တဲ့ကောင်ကဖျားကရှမွေလာကိုအသုံးပြုတယ်အံ့ဩဖွယ်ရာပြင်ဆင်တယ်အံ့ဩဖွယ်ရာတိဆောက်တယ်အမှုတော်တွေမှာကြီးမားစွာဖျားကအီရှမွေလာကိုအသုံးပြုလျက်ရှိတယ်အဲ့တော့ခေါင်းပါရကာလာမှာဒီနေ့စောသောကအီလီယာကိုဖျားပြောတဲ့စကားအဖြစ်ဖျားဟာအီလီယာကိုတိဆောက်ခဲ့တယ်ရှမွေလာကိုဖျားကအခုတိဆောက်ခဲ့တယ်အဲ့တော့ရှမွေလာရောအီလီယာရောဖြတ်သန်းရတဲ့စီစဉ်နေရှိတယ်။အောင်မြင်ခြင်းတွေကနေစွန့်ခွာပြီး quietly ဖြစ်သွားခြင်းရှိတယ်။ရှမွေလာကိုဖះငါအိမ်ထဲမှာဘာဖြစ်လို့လာပစ်ထားရလဲ။ငါအိမ်မှာငါအဖေနဲ့ငါအမေနဲ့မိသားစုတွေနဲ့တိုက်တိုက်ဝမ်းဝမ်းရှိနေရမယ့်အချိန်မှာငါအမေကငါ့ကိုဘာဖြစ်လို့ဒီအီလီဆိုတဲ့အိမ်မှာလာအပ်ထားလဲ။အဲ့ဒီအိမ်ထဲမှာလည်းပြဿနာနေတယ်။သူ့သားလည်းသူမနိုင်ဆူညံအေးလီနဲ့ပြဿနာရှုပ်။အိမ်ထဲမှာပြဿနာတက်သူ့သားတွေကဒီမှာဗိမ္မာန်တော်ထဲမှာလာတဲ့အစာတွေပေါ်မှာကမောက်ကမလို့မြင်နေရမြင်ခွင်းတွေကတခုမှစိတ်ချမ်းသာစရာမရှိဘူး။ဘလို့ဖြစ်နေရလဲ။ဖះငါ့ကိုဘာလို့ဒီအိမ်ထဲမှာလာထဲတာလဲ။ငါမိသားစုနဲ့ဖះကခွဲခွာပြီးတော့ငါဟာ lonely life ဒီအိမ်ထဲမှာဘာလို့ရှိနေရလဲ။အေးစရာလည်းဖះသားလည်းဘာမှမကြောက်။ဘာစကားသာမှလည်းမကြောက်။တလောက်တိတ်ဆိတ်ပြီးတော့တော့ဒီနေ့ပြင်းစရာကောင်းစိတ်ညစ်စရာကောင်းတဲ့အချိန်ဒီမှာငါဘာလို့တယောက်တည်းအထီးကျန်နေရတာလဲလို့စဉ်းစားမိရင်ရှင်မွေလာကိုဖះစကားပြောတယ်။ချစ်တော်ညီကိုမမတို့အဲ့ဒီအသံကိုကြားတတ်ဖို့အတွက်ဖះပြင်ဆင်ဘာကြောင့်လဲဆိုရှင်မွေလာဖះသားမကြားတတ်ဘူးမကြားတတ်လို့သူသူများဖះခေါ်တဲ့ခါမှာအေးလီခေါ်တဲ့ထင်းမိသူအချင်းချင်းခါသွားတယ်အဲ့တော့အခုဖះစကားပြောရင်လူပြောတယ်ပဲကျွန်တော်ထင်နေသောကာလဖြင့်ဖះကကျွန်တော်အဲ့ဒီ season ထဲမှာပေးတွေ့တယ်။အဲ့ဒီ season နဲ့ကျွန်တော်ကတော့ဒီနေ့ volume down လုပ်ခဲ့တယ်။မိသားစုရဲ့ဥပခါပြုခြင်းခံရတယ်။မတွေ့ရတော့ဘလို့ဖြစ်တာငယ်ဝယ်စဉ်ချိန်တွေကတော့ဒီနေ့ဟာနာကလာ up လိုက်ပြီ။သူ shut down တဲ့ဖះပေးတယ်ဖះပေးတဲ့သူတကယ် up လိုက်တာ။မနေရဘူး။ရှမွေလာကမိသားစုနဲ့အီလီအိမ်မှာသွားနေရပျော်စရာလည်းမကောင်းအဲ့ဒီအိမ်မှာ။ပျော်စရာလည်းမကောင်းအလုတ်လဲလောက်ရသေးတယ်ဘာမှလည်းမရှိဘူးဒါပေမဲ့အဲ့ဒီတဲမှာဖခင်ကရှမွေလာကိုဖခင်အသံကြားတတ်စေတယ်အီလီယာကိုလှိုင်ကူထဲမှာဖခင်အသံကြားတတ်စေနောက်ဆုံးတယောက်နဲ့ကြောကြည့်အောင်ထွက်မြောက်ဂျန်ခိုင်း၃အတူတော့ထွက်မြောက်သုံးတိကပဲကျွန်တော်ဖတ်မယ်မောရှေသည်မိမိယောက်မမိဒရန်ယေဘရဟိတ်ယေတျောဤသိုးစိတ်များကိုထင်းစဉ်တောနောက်ဖက်သို့သွား၍ဟောရက်အမည်ရှိသောဘုရားသခင်တောင်သို့ရောက်လေ၏ထိုအခါဘုရားသခင်ကောင်းကင်တမန်သည်ခြုံထဲကထွက်သောမီးလျံ၌ထင်ရှား၏မောရှေသည်ကြည်သောအခါမီးလောင်၍ခြုံမကျွမ်းမဲရှိသည်ကိုမြင်လျှင်ဘယ်ကြောင့်ခြုံမကျွမ်းမဲရှိသနည်းဤထူးဆန်းသောယူပါယုံကိုငါသွား၍ကြည့်ရှုမှုဆို၏မောရှေသွား၍ကြည့်ရှုကြောင်းကိုထာဝရဘုရားမြင်တော်မူလျှင်မောရှေမောရှေဟုခြုံထဲကခေါ်ရမူ၏မောရှေကလည်းကျွန်ုပ်ရှိပါသည်ဟုလျှောက်လေ၏ဒါပဲအဲ့တော့မောရှေကိုအခုဖခင်ကခေါ်ပြီမီးလောင်ရခြုံမုတ်ထဲကခေါ်ပြီအဲ့တော့အဲ့ဒီခေါ်တန်ကိုကျွန်ုပ်ရှိပါ၏လို့အခုမောရှေထူလိုက်တာလွယ်လွယ်လေဒါပေမဲ့အဲ့ဒီအတန်ကိုကြားတတ်ဖို့အတွက်အဲ့လိုထူထပ်ဖို့အတွက်နှစ်ပေါင်း80သူ့အသက်တာထဲမှာဖခင်ရဲ့သွန်သင်ချိုးဖဲ့ခြင်းကိုခံရlonely ဖြစ်တဲ့ကိစ္စတော့မောရှိကိုသွားမရှင်နဲ့အချွေရန်သင်ပင်းနဲ့တလောက်ခန္ဓာတော်အေကုတုနန်းတော်တဲကနေဖခင်ကမောရှိကိုအပြင်ထုတ်ပလိုက်တယ်သူ့လူမျိုးကလည်းသူ့လက်မခံဘူးနင်းကိုဘယ်သူကခန့်လို့ငါတို့ခေါင်းဆောင်လို့မှလဲလူတွေရဲ့စွန့်ပစ်ခြင်းခံ ဟိုးမိဒရန်တော်ထဲမှာသွားနေရတယ်။ယောက်မရေတိုးရဲ့သိုးရီကိုစိတ်ထိန်သိမ်းရတယ်။အခုသူ့နားမှာရှိရာဒီတော်ထဲမှာသိုးချောင်းလို့ဆိုလူမရှိဘူးသိုးပဲရှိတယ်။ဘာသမ်းမှမကြတော့တချင်ကဒိဋ္ဌိကျန်နန်းတော်ထဲမှာထင်ပေါ်ကျော်ကြားပြီးတော့အတက်ပညာလက်ပညာတွေနဲ့ပြည့်စုံသောမောရှေဟာအခုချိန်မှာကျွန်တော်မှနှုတ်သက်တိလည်းမရှိဘူးလက်သက်တိရှိဘာမှမလုပ်တတ်တော့ဘူးဖြစ်သွားပြီကျွန်တော်နာမှာပဲလို့အော်နေဒီသိုးတွေပဲရှိတော့တယ်အားပေးမယ်လို့မရှိဘူးယက်တီပေးမယ်လို့မရှိဘူးကုညီမစားပေးမယ်လို့မရှိဘူးလက်ခုပ်တီးမယ်လို့မရှိဘူးကျွန်တော်အရင်တုန်းကတချင်တုန်းကနန်းတော်ထဲမှာနေခဲ့ပါတယ်ဆိုတာကိုချိန်ပြောရင်တော့ဘယ်သူမှမယုံစုပ်ပြတ်နေတာအချိန်တွေကတို့ကြောင်းနေရအဲ့ဒီချိန်ကြမှာမောရှေမောရှေဘုရားခေါ်အဲ့တော့အဲ့ဒီအတန်ကိုကြားဖို့အတွက်အေဂုတုရဲ့စူညံတန်တွေကိုဘုရားကလျှော့ပြရတယ်ငါလူမျိုးကိုကယ်ထုတ်မယ်ဆိုတဲ့စူညံတန်တွေကိုဘုရားကလျှော့ပြရတယ်သူတို့ထောက်ခံရင်တော့ငါချပြီဟေးဆိုတဲ့အတန်တွေကိုလျှော့ချတယ်ဒီလက်ခုပ်တန်နေငါ့ကိုဒီလိုထောက်ခိုင်တော့ငါရဲ့လူမျိုးကိုငါအေဂုတုကနေကယ်ထုတ်မယ်ငါတက်နိုင်တဲ့အစွမ်းနေငါလုံနိုင်စွမ်းနေငါချမယ်ဆိုရအတန်နေအလုံးရှော့ချဟိုးမတော့ကြောင်းတာတော့မအဲ့ဒီနေရာကပတ်ဝန်းကျင်ကနေရှော့ချပြီးတော်ထဲမှာဘယ်သူမှမရှိတဲ့နေရာကြမှာအဲ့ဒီ volume နေအလုံး down ပြီးတဲ့ခါကျတော့အတွင်းကဥပစေစရာဆိုရဖျားရဲ့အတန်ကကြားတာဖြစ်ဒီနေ့မောရှိမောရှိလို့အဲ့ဒါအေဂုတုတော်တယ်အေဂုတုနန်းတော်ထဲမှာမခေါ်တော့ညီကိုမမတော့မောရှိမောရှိဆွဲအတန်ကိုကြားတတ်ဖို့အတွက်အေဂုတုအတန်အားလုံးကိုရှော့ချပြရတယ်ဘာကြောင့်လဲဆိုရင်အဲ့ဒီအေဂုတုကထွက်လာအဲ့ဒီလူနှစ်တန်းကအေဂုတုကတော့ထွက်လာတယ်အေဂုတုအတန်ကနားတွေကမပြောက်ဖရာအတန်ကိုမကြားရအောင်မကြားရဘူးနေပေါင်းများစွာဖျားအတန်ကိုမကြားဘဲနဲ့အေဂုရုသံမဲကြားခဲ့ရတဲ့အတွက်တိုးတင်းရောက်သွားတာတောင်မှဟုတ်ပြီနော်သူ့နာမှာအေဂုတုကလိုက်မပြောနေဘူးဒါပေမဲ့ဘာပဲကြားနေလားအေဂုရုသံမဲကြားနေရဖျားသံမကြောက်ဘာကြောင့်ပြောရလဲလို့မင်းသူတို့ဖြစ်သမျှအားလုံးကိုအေဂုတုလိုပဲသူတို့ respond လုပ်တယ်အေဂုရုအတွေးခေါ်တယ်လုပ်တယ်ဖျားကကောင်းငယ်ချပြတဲ့မာနမုန်းနဲ့ချွေးမှုနဲ့သူတို့ကအေဂုတုကအစားအစာစားခြင်းအေဂုတုကိုသတိရရင်ဒီနေရာမှာရင်ဆိုင်ရတဲ့ပြဿနာအခက်အခဲဆန်းငါတို့အေဂုတုမှာပြန်ပြီးသေခြင်းနဲ့ဟိုမှာပိုကောင်းတယ်ဟိုမှာပိုနေခြင်းနဲ့အခုသူတို့ကိုအေဂုတုမှာမဟုတ်ဘူးဖခင်ကသူ့အတန်ကိုကြားတတ်ဖို့အတွက်အေဂုတုကနေထုတ်ဆောင်ခဲ့ပြီးတော်ထဲမှာတဲတော်ဆိုတဲ့အရာနဲ့ဖခင်ကသူ့အတန်ကိုကြားစီတာမောရှေအဖင်ကြားစီတာအာယုအဖင်ကြားစီတာဒီနေရာမှာဖခင်ရဲ့အတန်ကိုနားလည်ဖို့အတွက်သူတို့ကိုသင်ပေးတာအဲ့ဒီအတန်ကိုမကြားရဘူးသူတို့ခေါင်းထဲမှာဘာရှိလဲအဲ့ဒီအတန်အဲ့ဒီအတန်အေဂုတုတန်အေဂုတုတန်အေဂုတုတန်အေဂုတုတန်အေဂုတုတန်ဘာနဲ့ပဲစဉ်းစားလားအေဂုတုအတက်ပညာပဲစဉ်းစားတယ်ဥပစေဆရာလို့ပြောလိုက်ရင်အထဲကဖျားတဲ့အပြင်ကအေဂုတုပဲစဉ်းစားတယ်သူတို့ကိုကြာဖို့နဲ့ရိုက်ခဲ့လို့ပဲစဉ်းစားတယ်တခုကြာရင်ကြုံတွေးခေါင်းထဲမှာတွေးတယ်မြစ်တာနဲ့ပြောရဲစကားသူတို့နားမလဲဘူးဒါငါတို့ကိုတော့ဒီနေ့မောရှေအကွက်ရိုက်တာဖြစ်မယ်ခွင်းစင်တာဖြစ်မယ်အကွက်ချတာဖြစ်မယ်မဟုတ်သူတော့ဒီနေ့အနိုင်ချင်းချင်းလို့ဖြစ်မယ်ဒီလိုပဲသူစဉ်းစားတယ်သူတို့စဉ်းစားတယ်ဘာကြောက်ရသလားသူတို့ဖြတ်သန်းခဲ့တဲ့ဘဝမှာအေဂုတုကသူတို့ကိုအကွက်ပဲချခဲ့တာအနိုင်မချင်းခဲ့တာကြုံခံခိုင်းတာအေဂုတုအချိုးအတွက်သူတို့ကိုနင်းချေသွားတာအခုဖျားကဆွဲခေါ်လာတဲ့ခါမှာဖျားအချိုးအတွက်လောက်တာမဟုတ်ဘူးသူတို့အချိုးအတွက်ဖျားလုပ်ပေးတာဒါမှမဟုတ်ဘလို့ပဲထင်သလားအဲ့ဒီအတန်အားလုံးကိုကြုံတန်းလို့ပဲသူတို့ထင်တယ်ဖျားတန်လို့သူတို့မထင်ဘူးမချားတတ်ဘူးဖျားတန်မရဘူးဖရားအတန်မကြဘဲနဲ့သူတို့ကိုအဲ့ခါနန်ထဲကိုသွင်းလို့မရအောင်ခါနန်ထဲမှာရန်သူတွေရှိသေးတယ်အဲ့ဒီရန်သူတွေကိုဆက်တိုက်ဖို့အတွက်ဖရားအတန်မကြဘဲနဲ့သူတို့တိုက်လို့မရအောင်အဲ့တော့ဖရားကတော်ထဲမှာသွားစီတယ်အေဂုတုရဲ့ထွက်လာတဲ့အတန်အားလုံးပျောက်အောင်ဒါတော့မပျောက်ဘူးအထက်ထက်အခါကသူတို့ကိုအဲ့ဒီအေဂုတု volume ကို short ပေးရတယ် generation တွေကိုဖြုတ်ပေးရတယ်မဟုတ်ရင်အပေါ်ကပြောတဲ့အတန်ပဲကြားနေရတယ်အပိုးပေးတွေပြောတဲ့အတမ်းမကြားရင်ငါတို့အေဂုတုတို့တို့ငါတို့အေဂုတုတို့ငါတို့အေဂုတုတို့ငါတို့အေဂုတုတို့အဲ့ဒီအတမ်းမကြားရခါမှာအဲ့ဒီအတမ်းနေရှင်း generation အသက်ကိုဖခင်ကတော်တယ်မှာသူ့အတမ်းချားတောင်သူ့အတမ်းချားတောင်သူ့အတမ်းချောင်းကျန်တဲ့အတမ်းနေအားလုံး short ချပြီးတော့အဲ့ဒါအနှစ်40ကျတယ်ပြုပြင်ပြင်ဆင်ပြီးမှခါနန်နဲ့ကိုသွင်းလို့ရတယ်ဒါတော့ကြိုးချောက်တွေအများကြီးပဲအထဲမှာပြဿနာတွေအများကြီးပဲအထဲမှာမနိုင်တဲ့ရန်သူတွေအများကြီးပဲအထဲမှာမအောင်မြင်ခြင်းတွေအများကြီးပဲအဲ့တော့အေဂုတုတွေကထွက်လာလေအေးတီလိုက်စငါတို့ကိုဖခင်ကတော်ထဲမှာလုံးလီငါတို့တမျိုးပဲငါတို့လူတမျိုးပဲဘာဖြစ်လို့ဒီတော်ထဲမှာဖခင်ပို့တာလဲဖခင်အတန်ကိုကြားစစ်ဖို့အတွက်ဖြစ်တယ်အဲ့ဒီအတန်အေဂုတုမှာဖခင်စကားမပြော
အဲဂုတုမှာမပြောချစ်တော်ညီကောင်နင်းနားလဲစေခြင်းကျွန်တော်တို့ကိုဖခင်အဲဂုတုမှာစကားမပြောဘူးဖခင်အတန်ကိုကြားခြင်းအဲဂုတုမှာနေလို့မရအောင်ထွက်လာတယ်ထွက်လာပြီးမှကြားတာအဲဂုတုအတန်လဲကြားခြင်းနဲ့ဖခင်အတန်လဲကြားခြင်းနဲ့ကြောက်ဒီဘက်မှာတစ်ဖက်နှစ်ဖက်သခြင်းနှစ်ပုတ်တွဲနားထောင်လို့မရအောင်သခင်နူးရဲ့အစီအကျုံနားထောင်လို့မရအောင်လောကရဲ့အတန်ဖခင်အတန်ကျွန်တော်တွဲနားထောင်လို့မရအောင်ဖခင်အတန်ကိုရှင်းလင်းစွာကြားခြင်းဖခင်ကအဲ့လောကအတန်အားလုံးကျွန်တော်အတန်ထဲမှာရှော့ချတယ်ဖခင်အတန်နဲ့လူမျိုးအတန်နဲ့နားထောင်လို့မရအောင်ယောဘီနားထောင်လို့မရအောင် notအဲ့ဒီလူမျိုးအတန်အားလုံးဖခင်ရှော့ချလိုက်မှဒီဘက်ကဖခင်အတန်ကိုပြတ်သားရှင်းလင်းစွာကျွန်တော်ကြားတာဖြစ်တယ်ကျွန်တော်ငါဆိုရဲအတ္တအတန်ကိုဖခင်အတန်နဲ့ယောဘီနားထောင်လို့မရအောင်အဲ့ဒီအတန်အားလုံးရှော့ချတယ်ကျွန်တော်ထဲမှာဥပဇေဆရာတပါးပဲရှိတယ်အဲ့ဒီဥပဇေဆရာတပါးရဲ့အတန်ကိုကြားဖို့အတွက်အပြင်ကအတန်နဲ့အားလုံးဖခင်က volume တောင်းပြရတယ်အဲ့ဒီအရာကိုကျွန်တော်ကတခါတည်းမှာလုံလီဖြစ်တယ်ငါ့ကိုလူတွေကဥပခါပြုတယ်လို့သင်မစင်စားပါနဲ့တော်ထဲမှာငါတို့ကိုဥပကာပြုတာမို့တော်ထဲမှာဖခင်ကဥပစေဆရာနဲ့ကျွန်တော်ကိုသွန်သင်ချင်တာဖြစ်တယ်။မောရှေကိုတော်ထဲမှာဖခင်ကဥပကာပြုခိုင်းတာမို့သူစဉ်းစားရမယ်ငါလူမျိုးကငါဥပကာပြုတယ်အဲကုတကလူတွေငါဥပကာပြုတယ်သူတို့လိုစဉ်းစားလို့ရတယ်မဟုတ်ဘူးခြုံဖို့ထဲမှာမောရှေဆိုတဲ့အတန်နဲ့ဖခင်ကသူ့ကိုစကားပြောချင်တဲ့အတွက်သူ့ကိုဥပကာပြုတဲ့အနေအထားမှာထားတာဖြစ်တယ်။ရှမွေလလိုစဉ်းစားတယ်ငါအမေဖေမတရားဘူးငါခလေးပဲရှိတယ်ငါကိုဒီအိမ်မှာလာပြီးပစ်ထားခဲ့တယ်ငါကိုငါမိသားစုကဥပခါပြုတယ်ငါကိုဖះပြတယ်မဟုတ်ဘူးရှမွေလာနင့်ကိုဖះရဲ့စကားတန်ကြားစေခြင်းလို့အဲ့ဒီအိမ်ထဲမှာလာထည့်ထားတာဖြစ်တယ်အေလီယာကိုရောကျွန်တော်တလောက်ဆုံးဆောင်ခဲ့တာကိုရောအတွက်ကျွန်တော်တလောက်အမှုတော်ဆောင်ခဲ့တာကိုရောအတွက်ကျွန်တော်တလောက်ဆက်ကတ်ခဲ့တာကိုရောအတွက်ကျွန်တော်ရစ်ပလင်တီးခဲ့တာကိုရောအတွက်ကျွန်တော်ရစ်ပလင်ပြင်ခဲ့တာကျွန်တော်ဖះဘာဖြစ်လို့ဒီလိုင်ကူထဲမှာကျွန်တော်တယောက်တည်းအထီးကျန်စွာထားရတာလဲသေတော့သေချင်ပြီကိုရောမဟုတ်ဘူးဖြင်းညင်းတော့အတန်ကိုကြားဖို့အတွက်ကျန်တော့အရာတော်လို့ရှော့ချတာဖြစ်တယ်။ချစ်တော်ညီကောင်မို့ဒီနေ့သင်ရဲ့အသက်တာဘတော်မှတယောက်တည်းမို့ငါလုံးလေးလို့ဘတော်မှမစင်စားနဲ့။သင်ထဲမှာဥပဇေဆရာရှိတယ်။သင်ကိုစကားပြောခြင်းနဲ့အဲ့ဒါကြောင့်အဲ့ဒီလူတွေကဥပကာပြုခိုင်းတာ။အကျံစီရှိတယ်။သူတို့တမင်တကာထားသွားတာမဟုတ်ဘူး။သူတို့ရှိနေဖရာသံကျွန်တော်မကြားတော့။သူတို့နားမှာတတတို့လုံနေကျွန်တော်ဖရာသံမကြားတော့။အဲ့ဒီအဖွဲ့စည်းရလူကျွန်တော်တို့လုံးနေကျွန်တော်ဖះသံမကြတော့အဲ့ဒါလူမအဲ့လူအဲ့ဆရာမအဲ့ဆရာအဲ့ဒီအသံမအဲ့အသံကျွန်တော်ကြားနေဖះသံကျွန်တော်မကြတော့ဒါကြောင့်မို့အဲ့ဒီအရာတွေကနေကျွန်တော်ဖះကဆွဲထုတ်ပြီးတော့ဖះအသံကိုကြားစီတာဖြစ်တယ်ဒါကြောင့်မို့ယနေ့ကျွန်တော်တို့ဝိညာဉ်ထဲမှာကိုကိုအားပေးပါကိုကိုတိဆောက်ပါငါလုံးလေးမဟုတ်ဘူးစာတန်ကတော့ဆွဲမှာအဲ့တော့တောထဲမှာဖះအသံကိုကြားမယ်ဆိုင်ဤတီလာမျိုးက complain ပဲတက်နေWhy? အဲ့ဒီတခွိုင်းပဲဝိုင်းနေတော့ဖရာသံမကြောက်ဝိုင်းတံပဲကြားနေ။ရှမွေလာကအဲ့ဒီအသံမဲ့ complain ဘာဖြစ်တာလဲအေလီယာလို့ဖြစ်တယ်အေလီယာဟိုလူဖြစ်တယ်ဟိုလူကမကောင်းဒီလူကမကောင်းအဲ့ဒီအသံမဲ့ရှောက်ပြောနေ तू ဘာမကြားတော့အီလီယာရဲ့လိုပဲကျွန်တော်ဖရားရက်စတဲ့ဒီတော်မှာပြစ်ထားတယ်လံကူထဲမှာပြစ်ထားတယ်မီးနဲ့လည်းမထူးလေနဲ့လည်းမထူးမြေလှုပ်ပြောလည်းမထူးဘလို့ဖြစ်တာလဲပြောနေဖြင်းချင်းသောအသံကိုလွတ်သွားမှာဖြစ်တယ်။ချစ်တော်ညီကောင်မို့ယခုချိန်မှာကျွန်တော်တို့ရှိတဲ့ complaint တွေကျွန်တော်ရက်လိုက်ဖို့အတွက်ဖြစ်တယ်။ဖြင်းညင်းသောစကားတောင်ကြားဖို့အတွက်ဖြစ်ပါတယ်။ဒီညနှုတ်ဘက်တော်ကကျွန်တော်ပေးနာလူတွေမဟုတ်ဝိညာဉ်တွေကစကားပြောနေတဲ့ကျွန်တော်အတွက်ဖြစ်တယ်။ဒါကြောင့်ပြင်ဆင်သောနှလုံးသားနဲ့ဒီညနှုတ်ဘက်တော်မှာပြန်လည်တုံ့ပြန်ဖို့အတွက်ဒီဆောက်စီခြင်းနဲ့ဖျားတန်ကိုကြားစီခြင်းနဲ့ခေါင်းပါရကာလာမှာဒီညမှာဖျားရှင်တင်ကိုစကားပြောမှဖြစ်တယ်ရင်းရတူစင်ကျင်တဲ့နှုတ်ွက်တော်အဖြစ်တင်ကိုဖျားစကားပြောမှဖြစ်လို့တင်ရဲ့ဝိညာဉ်ထဲမှာဖျားရှင်စကားပြောခြင်းတဲ့အရာရှိနေတယ်ခေါင်းပါရကာလာမှာဖျားကြားစီခြင်းတဲ့စကားတွေရှိနေတယ်ဒီအရာလေးတွေကျွန်တော်အသက်တာမှာပြင်ဆင်ဖို့အတွက်ဖြစ်တယ်ဒီကုချေမန်လုံးသားကျွန်တော်ဖွင့်လင်းပြင်ဆင်အောင်တခြားအတန်တွေအားလုံးဖခင်ကျွန်တော်ဘဝထဲမှာ short chop လိုက်တဲ့ချင်းပေါ်မှာနားလေတတ်အောင်ဖခင်ဒီနှုတ်ွက်တော်စကားပြောနေပြီ။ဘာကြောင့်မလို့တောထဲမှာပို့တာလဲဘာကြောင့်မလို့လိုင်ကူထဲမှာပို့တာလဲဘာကြောင့်မလို့တယောက်ထဲထားတာလဲလို့မေးရင်သူ့အတန်ကိုကြားတတ်အောင်ကျွန်တော်သင်ခြင်းလို့ဖြစ်တယ်။ဒါစီစဉ်တခုပါပဲ။ဤသေးလိုက်တစ်သက်လုံးတောထဲမှာမနေပါဘူးချစ်တော်ညီကောင်မမတို့အေလီယာလည်းအဲ့ဒီလိုင်ကူထဲမှာတသက်လုံးမနေဘူးရှမွေလာလည်းအေလီအိမ်မှာတသက်လုံးမနေဘူးသင်လည်းအဲ့ဒီအထီးကျန်ခြင်းထဲမှာတသက်လုံးနေရမှာမဟုတ်ပါဘူးစီစဉ်တစ်ခုဖြတ်တန်းနေရတာဖြစ်တယ်
အဲ့ဒီစီစဉ်တယ်မှာဖခင်အတောင်ကျွန်တော်ကြားတတ်ဖို့အတွက်ဖြစ်တယ်ငါနဲ့စကားပြောစရာဘာသူမှမရှိဘူးအိမ်မှာလည်းတယောက်တည်းပဲအလုပ်ထမ်းမှာလည်းတယောက်တည်းပဲအသင်းတော်မှာလည်းတယောက်တည်းပဲအဲ့ဒီစီစဉ်နဲ့သင်ဖြတ်သန်းနေရရင်သေချာတယ်သင်ကိုဖခင်စကားပြောချင်နေတယ်ဖြင်းခြင်းစွာပြောသောစကားအရေးကြီးသောစကားဖြစ်တဲ့အတွက်ကျန်တဲ့အသံတွေကိုဖခင်ရှော့ချတာဖြစ်တယ်ဒါမို့ဒီညမှာပြင်ဆင်လုံးသားနဲ့ဖခင်ရှိမှတိုးဝင်မှာအေလီယာထူးသလိုရှမွေလာထူးလို့မောရှေထူးလို့ထူးတတ်ဖို့အတွက်အရေးကြီးတယ်ဖခင်ကတော့ခေါ်နေပြီဖခင်ကတော့ပြောနေပြီဖခင်ဘာလို့လောက်တော့ခေါမသောကာလာထဲမှာကျွန်တော်ကိုထားထားရလဲခေါမချင်းနဲ့ငတ်မွချင်းပေါ်မှာလက်ညှိုးထိုးဖို့အတွက်မဟုတ်ဘူးဖခင်တောင်းကျိုးတင်းညာနေကြားတတ်ဖို့အတွက်ဖြစ်တယ်ကျွန်တော်တိုးဝင်အောင
Yeah.
ဒီနေ့ဖြတ်သန်းနေရတဲ့အခြေအနေဟာအကြောင်းရှိတယ်အကြောင်းရှိတယ်သင်ကိုအကြောင်းမဲ့အဲ့ဒီတော်ထဲမှာပို့ထားတာမဟုတ်ဘူးအဲ့ဒီလိုင်ကူထဲမှာတယောက်တည်းဖြစ်နေတာမဟုတ်ဘူးအဲ့ဒီမိသားစုမှာသင်တယောက်တည်းဖြစ်နေတာမဟုတ်ဘူးအဲ့ဒီပတ်ဝန်းကျင်အတိုင်းဝိုင်းထဲမှာသင်တယောက်တည်းဖြစ်နေတာမဟုတ်ဘူးသင်အတူနေခြင်းတဲ့သူတွေနဲ့ခွဲခွာပြီးနေရတာအကြောင်းမဲ့တသက်မဟုတ်ဘူးဖះရှင်တင်းကိုစကားပြောချင်တယ်။ခေါင်းပါရကာလာတယ်မှာတင်းကိုစကားပြောချင်တယ်။တင်းဘွားအတွက်အရေးကြီးဆုံးစကားဘသူနဲ့မှမတူတဲ့အကျန်စီနဲ့ပြင်ဆင်ထားတဲ့စကားတွေဖះပြောချင်နေတယ်။ခုချိန်မှာကျွန်တော်နားစွဲအောင်ပြင်ဆင်တဲ့တော့နှလုံးသားနဲ့ကျွန်တော်ပြင်ဆင်အောင်